Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှင်နေပျော်ရွှင်နိုင်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ6ရက်တင်းငွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ30နဲ့40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်ဒီကနေ့မနက်ဖက်သတင်းတွေကိုမအီတန်စင်နဲ့ကျွန်မနန်းလောက်တို့တင်ပြတော်မှာပါအမေရိကန်အစိုးရရန်နေရာတွေပြန်လည်လှည့်ပတ်နိုင်ရေးအတွက်လွတ်တော်အမတ်တွေနဲ့ဒုသမရမိုက်ပန့်စ်ဦးဆောင်တဲ့အင်ပီရိုတာဝန်ရှိသူတွေမနေ့ကညှိနှိုင်းခဲ့ပါတယ်ပြည်ထောင်နိုင်ငံပဲရစ်မြို့လယ်ကမှာဆန္ဒပြနေကြသူတွေကိုပြည်နယ်လုံခြုံရေးတပ်တွေကမျက်ရည်ရုပ်ပုံးတွေလှူတွေထိတ်လန့်စေတဲ့မီရှူမီပန်းတွေတုံးပြီးတော့နေနေခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံပြည်တွင်းစစ်ပေါ်တွေအဆုံးသတ်ရေးအမေရိကန်တို့နဲ့ဆွေးနွေးညှိနှိုင်းမဲ့ကိစ္စတွေစီစဉ်ထားတဲ့အတိုင်းဆက်သွားနေပါတယ်လို့တာလီဘန်တို့ကပြောပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကြားကြားမှာပါ
โอเคပါခင်ဗျာထိုင်းနိုင်ငံမှာတိုက်ခတ်တဲ့ဘာဘုတ်မုံတိုင်းကြောင့်မြန်မာနိုင်ငံသားတွေဘယ်လိုအခက်အခဲတွေကြုံနေရပါသလဲ
မုံတိုင်းကြောင့်လေဟိုပြန်ဖို့ကနည်းနည်းတော့ခက်ခဲတာပေါ့ဒီဘက်မှာရှိတာတွေတော့ခွဲခွဲတော့ခက်ခဲအလုပ်သမားတွေတော့ခက်ခဲတာပေါ့
ဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိသလိုဘင်္ဂလားဒေ့ရှ်ဒေဇတ်ကော့ဆက်ဘဇာဒုက္ခသည်စခန်းမှာဒီဒုက္ခသည်တွေတောက်သုံးရီဘယ်လိုရရှိနေတယ်လဲဆိုတဲ့အကြောင်းနဲ့နောက်ပိုင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက် EDN 3အင်္ဂလိပ်သင်ခန်းစာစာရည်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုအရင်ဆုံးတော့တင်းငွေနေမနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မိုင်းအီတန့်စင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်အစိုးရရန်နေရာတချို့ရထားရတာသတင်းနှစ်ပတ်ကျော်လာချိန်မှာပဲအဲ့ဒီလုပ်ငန်းတွေပြန်လည်လှည့်ပတ်နိုင်ရေးအတွက်လွှတ်တော်အမတ်တွေနဲ့ဒုသမရမိုက်ပန့်စ်ဦးဆောင်တဲ့အင်ပီရိုတာဝန်ရှိသူတွေမနေ့စနေနေ့ကညှိနှိုင်းခဲ့ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းကာကြီးအတွက်ဆိုပြီးသမ္မတဒေါ်နယ်ထရမ့်တောင်းထားတဲ့အစိုးရအသုံးစရိတ်ကိစ္စမှာသဘောတူညီမှုမရကြတာကြောင့်အစိုးရလုပ်ငန်းတချို့ရထားရတဲ့အခြေအနေဆိုင်နေတာပါ။အစိုးရလုပ်ငန်းတချို့ရထားရတဲ့ကိစ္စကိုဒီမိုကရက်တွေဘက်ကအချိန်တိုရင်းအဆုံးသတ်ပေးနိုင်ပါတယ်လို့စနေနေ့မနေ့ကပဲသမ္မတထရမ့်က Twitter မှာရေးသားခဲ့ပါတယ်။ဒီမိုကရက်တို့လှုပ်ဖို့လိုတာကတရားမဝင်လူကုန်ကူသူတွေ၊ရာဇဝတ်သားတွေနဲ့မျိုးရည်ဆွေးဝါးကုန်ကူသူတွေကလွဲလို့လူတိုင်းလှူလာနေတဲ့တတိုင်းကာရေးနဲ့နေဆက်လုံးကြုံရဲ့အတွက်အတည်ပြုပေးလိုက်ဖို့ပဲဆိုပြီးတော့ရေးသားခဲ့တာပါ။နေဆက်တိုင်းကာဖို့သမ္မတထရမ့်ကဒေါ်လာ5ဘီလီယံတောင်းခံထားပြီးအစိုးရလုပ်ငန်းတွေပြန်လည်လှည့်ပတ်နိုင်ဖို့နဲ့နေဆက်လုံခြုံရေးအသုံးစရိတ်အတွက်ဆက်လက်ညှိနှိုင်းနေစေကာလမှာအမိမြေလုံခြုံရေးဝန်ကြီးဌာနကိုရှစ်ပေါင်း30လှည့်ပတ်နိုင်မဲ့အစီအစဉ်တရက်ကိုအထိုက်ခံဒီမိုကရက်ပါတီဘက်ကအောက်လွတ်တော်ဥက္ကဋ္ဌသစ်ဖြစ်လာတဲ့နန်စီပလိုစီကကန့်လန့်ခဲ့တာကိုလည်းသမ္မတဘက်ကပေးကြားခဲ့ပါတယ်။လက်တလုံးမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း8သိန်းလောက်အလုပ်ဆင်ခွင့်မရတာဒါမှမဟုတ်အလုပ်ဆင်းမင်မဲ့လစာမရကြဘဲဖြစ်နေရတယ်လို့အစိုးရဘဏ္ဍာငွေနဲ့လှည့်ပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုနေရာတွေလည်းပိတ်ထားရပါတယ
်။မင်းကင်ဆိုရလုပ်ငန်းတချို့ခေတ္တရပ်ဆိုင်ထားရခြင်းအတွက်မှာအလုပ်နာထားရတဲ့အလုပ်သမားဥယျာဉ်မြင့်တက်လာနေတဲ့အကြောင်းအမေရိကန်လေဆိပ်လုံခြုံရေးဆိုင်ရာအစိုးရအေဂျင်စီကပြောဆိုထားပါတယ်။ TSA လို့ခေါ်တဲ့လေဆိပ်လုံခြုံရေးဌာနကဝန်ထမ်းတွေဟာမရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေလို့သတ်မှတ်ခံထားရတာကြောင့်ဒီအစိုးရဝန်ထမ်းတွေကအစိုးရလုပ်ငန်းတွေပိတ်ထားစေအတွက်မှာလစာမဲ့အလုပ်လုပ်ပေးနေရတာဖြစ်ပါတယ်။အားလုံးရဲ့အချိန်ကလေးကစပြီးတော့အလုလာစင်းမအမိတ်ချခံရတဲ့ဝန်ထမ်းဥယျာဉ်များလာတဲ့အကြောင်း TSA ကတောက်ကြနေမှာကြီးညာချက်ထုတ်ပြန်ခဲ့တာပါလုံခြုံရေးစစ်ဆေးမှုရဲ့အတွက်အနည်းဆုံးဝန်ထမ်း 9,839 ရောက်လိုအပ်တဲ့အကြောင်းပြောဆိုထားပါတယ်ဒီလိုအချိန်ဒီကြောင့်လေးစိတ်မှာလုံခြုံရေးစစ်ဆေးခံရဖို့စောင့်ဆိုင်းခြင်းကြာကောင်းကြာနိုင်တယ်ဆိုပေမဲ့လုံခြုံရေးစစ်ဆေးမှုမှာလစ်လက်မှုရှိမှာတော့မဟုတ်တဲ့အကြောင်း TSA ကြီးညာချက်မှာဖော်ပြထားပါတယ်
အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်တွင်းစစ်ပွဲတွေနဲ့တရားမဝင်တိုက်ပိုက်အုပ်ချုပ်မှုဆိုတဲ့ကိစ္စတွေအဆုံးသတ်သွားအောင်အမေရိကန်တို့နဲ့ဆွေးနွေးညှိနှိုင်းမဲ့ကိစ္စတွေစီစဉ်ထားတဲ့အတိုင်းဆက်သွားနေပါတယ်လို့တာလီဘန်တို့ကပြောပါတယ်။ဒါပေမဲ့လည်းအာဖဂန်အစိုးရနဲ့ကဘူးမြို့မှာတိုက်ရိုက်ဆွေးနွေးမဲ့ကိုတော့တာလီဘန်တို့ကပတ်ထပ်ပြီးတော့ပယ်ချထားတာပါ။ငြိမ်းချမ်းရေးသဘောတူညီမှုအတွက်အမေရိကန်တာဝန်ရှိသူတွေနဲ့နောက်တစ်ကြိမ်ဆွေးနွေးဖို့ရှိပေမဲ့နေရာနဲ့အချိန်ကိုတော့မဆုံးဖြတ်ရသေးဘူးလို့တာလီဘန်တပ်ဖွဲ့ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်က VOA ကိုပြောပါတယ်။ဆိုရီအာရေဗျမှာဒီလနောက်ပိုင်းကအာဖဂန်တာဝန်ရှိသူတွေနဲ့တွေ့ဖို့စီစဉ်ထားတဲ့ကိစ္စကိုတာလီဘန်ကိုယ်စားလှယ်ဖက်ကဆိုင်းငံ့ထားဖို့စီစဉ်ထားတယ်ဆိုတဲ့သတင်းတွေကိုတော့တာလီဘန်ပြောခွင့်ရသူကညင်ဆိုပါတယ်။အရက်စော်ပေါင်းများပြည်တော်စု UAE မှာဒီဇင်ဘာလလဲကနေရက်တာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာအာဖဂန်ပြန်လည်ရင်ကြားစေရင်အမေရိကန်အထူးကိုယ်စားလှယ်ဆယ်မေခါလီယတ်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့ပါကစ္စတန်အာဖဂန်နစ္စတန်ဆော်ရီအာရေဗျာနဲ့အင်ရှင် UAE နိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြတာပါ။အဲ့ဒီဆွေးနွေးပွဲပြင်ရောက်မှုရဲ့အတွက်ပါကစ္စတန်နိုင်ငံကကြားဝင်ဆောင်ရွက်ပေးခဲ့တာလည်းဖြစ်ပါတယ်။
ပြည်ထောင်နိုင်ငံပဲရစ်မြို့လယ်ကောင်မှာခြေတက်လာတဲ့ဆန္ဒပြသူတွေကြားရကိုမျက်ရည်ရုပ်ဖုံးတွေလူတွေထိတ်လန့်သွားစေအောင်လုပ်တဲ့မီရှူမီပန်းတွေနဲ့ပြင်းထန်လုံခြုံရေးတပ်တွေကဖြစ်ခဲ့ရပါတယ်။ ထောင်မောင်းများစွာသောအဝါရောင်ရောင်ပြန်ဆွကျဲဝတ်ထားတဲ့ဆန္ဒပြသူတွေကပြည်သူ့တမန်မက်ခရွန်ကိုဖိအားပေးဖို့ချီတက်လာကြတာပါ။စင်းမြေရဲ့ဘေဘက်ချန်ကပြင်းမြင့်လေစားတောက်ဆိုင်တစ်ခုမိလောင်ခဲ့ရပါတယ်။အော်စီပြလိုက်ပေါ်မှာလည်းမိကိုတွေမြေရုံဘုံကအငွေတွေနဲ့ပြည့်နေတာပါ။ ကျိုးပြီးတော့ခွင်းတောင်းထားတဲ့လမ်းကြောင်းကနေပြီးတော့ဆန္ဒပြသူတွေကခွဲထွက်သွားတဲ့အချိန်မှာတော့ဘေကနေထွက်လာမှမသိရပြင်သစ်ရဲတွေထွက်လာပြီးတော့အခြေအနေကိုထိန်းသိမ်းခဲ့ရပါတယ်။စိမ့်မြစ်ထဲမှာပြင်သစ်ရဲလှေတွေပတ်တယောက်လှည့်ခဲ့ပြီးတော့ဘိုလိုဗာဆိတ်ဂျမိန်လမ်းပေါ်မှာတော့ဆန္ဒပြသူတွေကမော်တော်ဆိုင်ကယ်နဲ့ကားတွေကိုမိရှို့ခဲ့ကြပါတယ်။ရဲတပ်သားတွေမိသက်သမားတွေရောက်လာကြ ောင်းကြိုပြီးတော့ကြေညာထားပြီးတော့ခွင့်ပြုချက်လည်းရထားပေးမယ်လေဖြည့်ဆည်းမှုလူရဲမှုတွေနဲ့အထူးကိုင်းတွေဖြစ်လာစေတဲ့စနားပြမှုတွေဒီဇင်ဘာလထဲမှာဖြစ်ပွားခဲ့ပါတယ်ပြည်ထောင်စုမက်ခရွန်ကလူချမ်းသာတွေအတွက်ပဲသမရလုပ်နေတယ်လို့ဆွဆွဲထားပြီးတော့သူရတွေကလည်းဆင်းပေးဖို့တောင်းဆိုနေကြရတယ်ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဟန်ဂရီနိုင်ငံမှာအလုံသမားဥပဒေကိုပြင်ဆင်ဖို့ရည်ရွယ်ချက်နဲ့တနိုင်ငံလုံးမှာဆန္ဒပြပွဲတွေကိုဇန်နဝါရီလ19ရက်နေ့မှာကျင်းပဖို့အလုံသမားခေါင်းဆောင်တွေကတိုက်တွန်းစီရင်လိုက်ပါတယ်။ဘူဒပက်ရှ်မြို့လွှတ်တော်အပြင်ဘက်မှာလူတထောင်ထက်မနည်းစင်နေတုန်းကဆွေးခဲ့ကြပြီးတော့ဒီဇင်ဘာလတုန်းကအတည်ပြုလိုက်တဲ့အလုံသမားတွေ overtime အချိန်ပိုတစ်နှစ်ကို400အထိပိုဆင်းနိုင်တယ်ဆိုတော့ကျို့ဥပဒေလို့ခေါ်နေကြတဲ့ဥပဒေကိုအတည်ပြုလိုက်တာကြောင့်ဆန္ဒပြနေကြတာဖြစ်ပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505ရူကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ကနေထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရခိုင်ပြည်နယ်ပူတီတောင်မြို့နယ်မှာရှိတဲ့ရဲကင်းစခန်းလေးခုကိုရခိုင်တပ်မတော် AA ကဝန်တိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်းအမိခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခင်မောင်တင်တဲ့အဖွဲ့ဟာပူတီတောင်မောင်တော်ကိုဒီကနေ့ဇန်နဝါရီလ6ရက်မှာတွားရောက်မယ်လို့ပြည်ချာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အခင်းဖြစ်တဲ့နေရာတွေကိုတွားရောက်စစ်ဆေးပြီးအခုအညီတွေပေးရသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တခြားအစိုးရတာဝန်ရှိသူတွေရခိုင်ပြည်နယ်အစိုးရအဖွဲ့ကကိုယ်စားလှယ်တွေနဲ့သတင်းထောက်15ရောက်တို့လည်းဒုဝန်ကြီးခီးစင်မှာလိုက်ပါတွားကြမယ်လို့လည်းဖော်ပြထားပါတယ်။လွတ်လပ်ရေးနေ့ဖြစ်တဲ့ဇန်နဝါရီလ4ရက်မနေ့စောစောမှာ AA အဖွဲ့ကအင်အားအလုံးအရင်းနဲ့မြန်မာကင်းစခန်းလေးခုကိုတစ်ချိန်တည်းတစ်ပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ကြတယ်လို့ဆိုပါတယ်။ငမြင်းပေါ်ကြောင်းတောင်ကုတ်ပြီးနဲ့ကတိလာရဲစကင်တွေကို AA အဖွဲ့တွေက AA အဖွဲ့ဝင်150လောက်ကတောက်ကြနေမနဲ့6နာရီကျော်မှတိုက်ခိုက်ခဲ့တဲ့အကြောင်းမြန်မာစစ်တပ်ကပြန်လည်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့အထက်မှာရဟယင်နစီနဲ့လေးချောင်းကနေပြန်လည်တိုက်ခိုက်မှုလည်းပါဝင်တယ်လို့ဆိုပါတယ်။မနဲ့9နာရီကျော်မှတော့ AA အဖွဲ့တွေဆုတ်ခွာသွားခဲ့တယ်လို့လည်းပြန်ကြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်13ဦးသေဆုံးပြီး9ဦးထဏ်ရာရခဲ့တယ်လို့လည်းပြန်ကြားရေးဝန်ကြီးဌာနကဇန်နဝါရီလ4ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။
အဘူဘိုင်းမုံနိုင်ပဘုတ်ကြောင့်ကျိုးမှာပိတ်မိနေတဲ့ခီးသွားတဲ့အတွက်ထိုင်းနိုင်ငံရဲ့ဧည့်လာများတဲ့အပန်းဖြေကျွန်းကိုအဆောင်မူမှာနေစရာနေရာတွေချထားကြပါတယ်။ဆူရတာနီရာဂျပ်ဟတ်တက္ကသိုလ်ကနိုင်ငံတကာဧည့်လန်းညွန်ကျောင်းမှာခီးသွား300ကျော်အတွက်နေရာချထားတယ်ဖြစ်ပါတယ်။ပင်လယ်နားကဟိုတယ်မှာနေရင်းကနေပြီးတော့မုံနိုင်တံကိုစိုးရိမ်တဲ့အကြောင်းစိုးရိမ်တဲ့အတွက်ကြောင့်ဒီကိုပြောင်းပေးရတဲ့အကြောင်းနဲ့သူတို့ခီးစဉ်တွေပြတ်ခဲ့ရတယ်ဆိုပေမဲ့လည်းဒီလိုနေစရာနေရာစီစဉ်ပေးတဲ့အတွက်အဆင်ပြေသွားတဲ့အကြောင်းတရုတ်ပြည်ကလာတဲ့ဧည့်သည်တယောက်ကပြောပါတယ်။အရေးပေါ်အခြေအနေအမျိုးမျိုးအတွက်ခေလုံစရာနေရာ15ခုတိစောက်ထားတဲ့အကြောင်းမြို့တော်ဝရမ်နတ်တီချိုက်ကွန်ကပြောပါတယ်။လက်တလုံးမှာတော့ကြီးကြီးမားမားပျက်စီးမှုတွေနဲ့အသေးပြောက်မတွေ့ရသေးတဲ့အကြောင်းကိုလည်းမြို့တော်ဝန်ကပြောဆိုထားပါတယ်။
တရုတ်နိုင်ငံရဲ့ချင်းချမှုနဲ့ပြန်ပြီးတော့ရင်ဆိုင်နေရတဲ့ကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့တိုင်ဝမ်ကသူတို့ရဲ့ဒီမိုကရေစီရင်းနဲ့လူနေမှုဘဝတွေကိုဝိုင်းဝန်းကာကွယ်ပေးကြဖို့တိုင်ဝမ်သမ္မတဆိုင်အင်ဝမ်ကနိုင်ငံတကာကိုမနေ့စနေနေ့ကမြစ်သားရက်ခံလိုက်ပါတယ်။တိုင်ဝမ်ဟာတရုတ်ပြည်မကြီးရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဆိုတာဘယ်သူမှပြောင်းလဲပြလို့ရနိုင်တဲ့ကိစ္စမဟုတ်သလိုတိုင်ဝမ်ရေးလက်ကြားတပတ်တစ်ချက်မှရှိကြတဲ့လူတွေပြန်လဲပေါင်းစည်းအတွက်လှုပ်ဆောင်သွားတင်တယ်လို့တရုတ်သမ္မတရှီဂျင်ဝင်ကပြောဆိုလိုက်ပြီးရှစ်ပိုင်းအကြာမှာပဲတိုင်ဝမ်သမ္မတရဲ့မြစ်သားရက်ခံချက်ထွက်ပေါ်လာတာပါ။တရုတ်နိုင်ငံအတွက်တော့တိုင်ဝမ်အရေးဟာထိလွယ်ရှလွယ်အဖြစ်ဆုံးကိစ္စဖြစ်တယ်လို့တိုင်ဝမ်ကျွန်းကလည်းသူ့ရဲ့အလေးထားအပ်တဲ့နည်းမြင်အဖြစ်ပြောဆိုနေတာပါလွတ်လပ်ရေးကိုလှူလာတဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီကောင်ဆောင်မစ်ဆိုင်သမရတာဝန်အဖြစ်ယူခဲ့တဲ့2016ခုနှစ်ကစပြီးတိုင်ဝမ်အပေါ်တရုတ်သမရရှိဘက်ကဖိအားတွေပို့ပြီးတော့တိုးပေးလာတာပါ one country two system ဆိုရဲတနိုင်ငံထဲမှာစနစ်နှမျိုးကျင့်သုံးမယ်ဆိုရဲကိစ္စကိုဘရောမှလက်မခံဘူးလို့သမရဆိုင်အင်ဝန်ကပြောဆိုထားတာပါတခါတိုင်ဝမ်နဲ့တရုတ်အတူတကပေါင်းစည်းဖို့အတွက်နှစ်ဘက်အစိုးရအချင်းချင်းဆွေးနွေးဖို့လိုရဲဆိုတဲ့အချက်ကိုလည်းတိုင်ဝမ်သမရကညင်ဆန်းထားတာဖြစ်ပါတယ်ရှင်
တရုတ်နိုင်ငံမှာကလေးနှစ်ယောက်ယူဖို့မူဝါဒကမအောင်မြင်တဲ့အတွက်2018ခုနှစ်တွင်ကလေးမွေးဖွားမှုနှုန်းက73ရာခိုင်နှုန်းကျော်ကျဆင်းနေပါတယ်။ပြီးခဲ့တဲ့နှစ်တွင်မှာမွေးဖွားခဲ့တဲ့ကလေးဥယေက15တန်းထက်နည်းတဲ့အကြောင်း China Global Television Network CGTN ကတောက်ကြနေမှာကြေညာခဲ့တာပါ။လူငယ်ဥယေရော့နယ်လာမှုကြောင့်အလုံးလုံးတဲ့အရွယ်လူငယ်လူဆွမ်းအားရင်းမြစ်နည်းလာတာကြောင့်တရုတ်ပြည်မှာကလေးနှစ်ယောက်ထိတိုးပြီးတော့ယူဖို့တိုက်တွန်းတဲ့မူဝါဒကို2016ခုနှစ်စံပိုင်းမှာစတင်ခဲ့ရလဲဖြစ်ပါတယ်။ကလေးနှစ်ယောက်ယူဖို့တိုက်တွန်းတဲ့မူဝါဒစကျင်သုံးတဲ့ပထမနှစ်မှာတော့ကလေးပေါင်း 18.86 တန်းမွေးဖွားခဲ့ပေမဲ့လည်းနောက်နှစ်နှစ်အတွင်းမှာတော့ကျဆင်းခဲ့ပါတယ်။ကျန်းမာရေးစောင့်ရှောက်မှုဈေးကြီးတာနေထိုင်စိတ်ဈေးကြီးတာနဲ့အိမ်တောင်ပြုတ်ရဲ့ချိန်နောက်ကျမှုတွေကြောင့်ကလေးမလိုချင်တာတွေကြောင့်လည်းကလေးမွေးဖွားမှုနှုန်းကျဆင်းခဲ့တာဖြစ်ပါတယ
်တနင်္ဂနွေနေ့မနေ့ကင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မဟိတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်းပါးတွေကိုတင်ဆက်သွားမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာတိုက်ခတ်တဲ့ပပုတ်မုန်တိုင်းကြောင့်ထိုင်းတောင်ပိုင်းရနောင်းဘက်ကမ်းမှာဆက်လီတွေ3ရက်ကြာမထွက်ခွာနိုင်ပဲရန်နာရတဲ့အတွက်မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကော့တောင်းဘက်ချမ်းကိုပြန်မရပဲဖြစ်နေပါတယ်ကော့တောင်းကနေရနောင်းဘက်ကိုနေ့စဉ်အလုပ်လုပ်ဖို့သွားကြတဲ့အလို့သမားတွေလည်းအခက်ကြုံနေရပါတယ်အချိန်နေအသေးစိတ်ကိုထိုင်းခြေဆိုင် view သတင်းတော့မအေးမှရှင်းပြပါအောင်ခင်ဗျာ
ထိုင်းနိုင်ငံမှာဇန်နဝါရီလ4ရက်နေ့ကနေစပြီးတော့ဝင်ရောက်လာတဲ့ပါဘက်မုန်တိုင်းကြောင့်ရနောင်းဘက်ပင်လယ်ကမ်းတစ်လျှောက်မှာရှိတဲ့ငါးဖမ်းဆက်လီတွေကုန်တင်ရင်တွေဆက်လီအားလုံးဇန်နဝါရီလ4ရက်နေ့ကနေ6ရက်နေ့အထိရေကြောင်းသွားလာမှုအရေးပေါ်ရပ်ဆိုင်းလိုက်ပါတယ်ဒီအတွက်ရနောင်းဘက်ကိုလာပြီးဈေးဝယ်လာကြသူတွေလည်းကော့တောင်းမြို့ဘက်ကိုပြန်လို့မရသလိုကော့တောင်းဘက်ကနေရနောင်းဘက်ကိုလာပြီးအလုတ်လုတ်ကင်နေကြသူတွေလည်းအခက်အခဲတွေဖြစ်နေကြောင်းကော့တောင်းမြို့ကလည်းဖြစ်ပူကင်းသတင်းတောက်လည်းဖြစ်တဲ့ဦးတန်းထိုက်ကပြောပြပါဗျ
။ဟုတ်ကဲ့ခင်ဗျာပိတ်ထားတာခင်ဗျာ။၃ရက်ပိတ်ထားတာခင်ဗျာ။မနေ့ကစပိတ်တာခင်ဗျာ။မုံတိုင်းမုံတိုင်းကြောင့်လေ။ဟိုပြန်ဖို့ကနည်းနည်းတော့ခက်ခဲတာပေါ့။မှားရဲ့။ဒီဘက်မှာရှိတာတွေတော့ခွဲခွဲတော့ခက်ခဲတာအလုတ်သမားတွေတော့ခက်ခဲတာပေါ့။ဟုတ်ကဲ့ခင်ဗျာအာရမန်ဟိုအာရမန်တတိယကျောင်းတော်ပိတ်ထားတာခင်ဗျာ။ဒါမော်ရိုင်းအချင်းကြီးကသို့ရန်လို့လေယောဟန်ကမယောဟန်ကမမနစ်ကလေးဇရက်ယောဟန်နေဒီပါခင်ဗျာဒီလိုယောဟန်ပါခင်ဗျာဟိုဘယ်လိုပြောမလဲဆိုကျွန်တော်တို့မှာဟိုမိုးဥကြကစားပုံစံမျိုးယောဟန်နေပါခင်ဗျာ
အခုလိုမျိုးနှစ်နိုင်ငံတွာလာနေတဲ့ဆက်လေတွေရက်ဆိုင်လိုက်တဲ့အတွက်ထိုင်းနိုင်ငံဘက်မှာဈေးဝယ်ဖို့လာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာပါနန်လေစိတ်မှာစုပုံနေပြီးကော့တောင်းမြို့ကိုပြန်မရဖြစ်နေကြတာပါရနောင်းမြို့ပိုင်နိုင်ကြတီဖုံပြရဘုတ်ကလက်မှတ်ရေးထိုးပြီးထုတ်ပြန်ထားတဲ့မှုန်တိုင်းဆိုင်ရာသတိပေးချက်မှာတော့ပင်လယ်ပြင်အတွင်းမှာမှုန်တိုင်းတန်ကြောင့်လှိုင်းကြီးလာမှာဖြစ်လို့တင်းမောကြီးငယ်ဆက်လေတွေအတွက်အန္တရာယ်ရှိနိုင်တာကြောင့်ပင်လယ်ပြင်ကိုထွက်ခွာခွင့်ကိုရပ်ဆိုင်းထားတာဖြစ်တယ်လို့လည်းဆိုပါတယ်။ရနောင်းမြို့နဲ့ကော့တောင်းမြို့နှစ်ဖက်လုံးမှာတော့စနေနေ့ကမိုးဆက်တိုက်ရွာသွန်းနေပါတယ်။စနေနေ့နေ့လယ်ပိုင်းထိုင်းနိုင်ငံမိုးလေဝသဌာနဂျိုရုမှတ်တမ်းထုတ်ပြန်ချက်မှာတော့မှုန်တိုင်းဟာထိုင်းတောင်ပိုင်းခရိုင်တွေနဲ့ထိုင်းပင်လယ်ကွေးတဝိုက်လက်ပတ်တိုက်ခတ်နေပြီးထိုင်းနိုင်ငံနဲ့ကဲ့ရဲ့မြန်မာနိုင်ငံအောက်ပိုင်းဒေသတွေမှာလည်းမှုန်တိုင်းရဲ့တက်ရောက်မှုတွေကြောင့်မိုးကြီးလေထန်လာနိုင်တယ်လို့လည်းဆိုပါတယ်။ဒါအပြင်တောင်ကျရေကြီးမှုကိုလည်းသတိထားရပါလိမ့်မယ်ဆိုပြီးသတိပေးနေပါတယ်။မြန်မာနိုင်ငံမိုးလေဝသဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတင်းအရမြမပင်လယ်ပြင်မြဝကျွန်းပေါ်မုတ်တမခွေမွန်တနင်္သာရီကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာရန်ဖန်ရန်ခါမိုးတက်နေပြင်းများကျရောက်ပြီးလိုင်းကြီးမဲ့ဆိုတဲ့အကြောင်းရေပြင်းမြေပြင်းလေးဟာတနအီကိုမိုင်40ထိတိုက်ခတ်နိုင်ကြောင်းမြမပင်လေပြင်းကလိုင်းအမြင့်ကတော့မြဝကျွန်းပေါ်မုတ်တမခွေမွန်တနင်္သာရီကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လေပြင်းတို့မှာရှစ်ပေကနေ10ပေခန့်ထိမြင့်တက်နိုင်ပြီးရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လေပြင်းတို့မှာ4ပေကနေ6ပေထိရှိနိုင်တယ်ဆိုပြီးသတိပေးနှိုးဆော်ထားပါတယ်ရှင်
ဗီဒီယိုသတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါတင်ပြမှာကဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ဒုက္ခသည်စခန်းကရညာဒုက္ခသည်တွေဟာ Green Technology လို့ခေါ်တဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိတဲ့နည်းပညာတွေနဲ့နေအောင်ခြေစွမ်းအင်ကိုတုံးပြီးပေါင်းဆက်ဖန်တီးထားတဲ့ယောဂါပိုးမွားကင်းစင်တဲ့ရေတန့်တွေကိုစားပြီးတောက်သုံးခွင့်ရနေပါပြီဒီအကြောင်း Lisa Shrine ပေးပို့တဲ့သတင်းလွှာကိုနန်းလောင်ပြောပြမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇားကဒုက္ခသည်စခန်းတွေမှာအိန္ဒိယမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးခိုလုံလာတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း9သိန်းထက်မနည်းရှိနေပါတယ်။ရခိုင်မြောက်ပိုင်းကမြန်မာလုံခြုံရေးကင်းစခန်းတွေကို ARSA လက်နက်ကင်တွေဝင်တိုက်ရကမြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းတဲ့လုပ်ရပ်တွေမှာအကြမ်းဖက်ပြီးတော့နှိပ်စက်ညှဉ်းပန်းကြတဲ့အတွက်ဆိုပြီးသိန်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံခဲ့ကြတာပါ။ရွင်ကြားဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူအခွင့်အရေးချိုးဖောက်မှုမျိုးမရှိဘူးလို့ပြောဆိုထားတာပါ။ဒုက္ခသည်အများစုက2019ခုနှစ်ဩဂုတ်လကလေးကရောက်ရှိလာကြတာဖြစ်ပါတယ်။ကော့ကစ်ဘဇားဒေသကပေရည်ညှပ်ပတ်နေတဲ့နေရာပေါင်း36ခုမှာဒုက္ခသည်တွေနေထိုင်နေရတာပါ။အဲ့ဒီနေရာတွေမှာနေတာပဲမဲ့လဲရေရှားလာပါတယ်။ကြည့်ခဲ့တဲ့6လကျော်ကစားပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့မိတ်ဖက်အဖွဲ့တွေကပူးပေါင်းပြီးတော့နေစွမ်းအင်သုံးပြီးရေတွေတန့်စင်ပေးတဲ့စနစ်တွေကိုချိတ်ဆက်အသုံးပြုခဲ့ကြပါတယ်။အဲ့ဒီထဲကပထမဆုံးစနစ်5ခုကိုတော့အပြည့်အဝအသုံးချနေပြီလို့ UNHCR ကသတင်းထုတ်ပြန်ပါတယ်။ရေတန့်ပေးဝေမဲ့ဒီစနစ်တွေမှာနေစွမ်းအင်သုံးလျှက်စစ်တအားကိုရာအပြည့်အဝအသုံးပြုထားတယ်လို့ဆိုပါတယ်။ဒီလိုစနစ်တွေကနေဒုက္ခသည်ပေါင်း4000ကျော်အတွက်ရေတန့်တွေဖြန့်ဝေပေးထားတယ်လို့ UNHCR ပြောခွင့်ရသူအန်ဒရေမဟာဂျစ်ကအခုလိုပြောပါတယ်
Using the solar energy has allowed the humanitarian community to reduce the
နေစွမ်းအင်ကိုအသုံးပြုခြင်းအပြင်ဒုက္ခသည်စခန်းနေသူတွေအဖို့စွမ်းအင်အသုံးစရိတ်နဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လုပ်မှုတွေကိုလျှော့ချနိုင်ပါတယ်ဒါကသဘာဝပတ်ဝန်းကျင်အတွက်လည်းအကျိုးများစေပါတယ်ရေထဲကပိုးမတွေကင်းစင်အောင်ကလိုရင်းခတ်ပေးတာကလည်းဒုက္ခသည်တွေရဲ့အသက်အန္တရာယ်အတွက်အထောက်အကူပြုတဲ့ကိစ္စဖြစ်ပါတယ်အိမ်မာတောက်ဖို့ရေတွေကိုခတ်တဲ့အခါတည်ယူတဲ့အခါနဲ့အိမ်မာလောင်ထားတဲ့အချိန်တွေမှာယောဂပိုးမွအများဆုံးကူးဆက်တတ်တာကိုလက်တလောဆန်းတက်မှုတွေမှာတွေ့ရပါတယ
်ကလိုရင်းခတ်ထားတဲ့ရေတွေကိုတောက်ရင်အန္တရာယ်လည်းမရှိသလိုရေကနေယောဂပြန်ပွားနိုင်မယ့်အနေအထားလည်းမရှိဘူးလို့မဟာဂျစ်ကပြောပါတယ်နေစွမ်းအင်နဲ့ရေတန့်ထုတ်လုပ်ပေးမဲ့ကိုရက်ကိုခုကိုတောက်ခွက်တဲ့စကန်သွားလုံးမှာလှမ်းမဲ့နဲ့အတွင်းသက်ဆင်သွားနိုင်မယ်လို့ UNHCR နဲ့မိတ်ဖက်အဖွဲ့တွေကမျှော်မှန်းထားတာပါUNHCR ရဲ့ရန်ပုံငွေနဲ့တက်စင်တဲ့ရေတန့်စနစ်အတွက်ဒေါ်လာ10တန်းကုန်ကြမှာဖြစ်ပြီးရွင်ကြဒုက္ခသည်ပေါင်း9500တို့ကိုပေးဝင်နိုင်မှာဖြစ်ပါတယ်။ဒုက္ခသည်တဦးချီစီအတွက်တစ်နေ့ကိုရေတန့်20လီတာပေးဝင်နိုင်ဖို့မြန်မာထားတယ်လို့လည်း UNHCR ကပြောပါတယ်။ကုတုပလောင်နဲ့ဘလူခါလီဒုက္ခသည်စခန်းတစ်လျှောက်စနစ်တကျသွဲတန်းထားတဲ့ရေပိုက်ကောင်းတွေကနေနေစွမ်းအင်သုံးပြီးတော့တန့်ထားတဲ့ရေတွေကိုဖြန့်ဝေသွားမယ်လို့လည်း UNHCR ကပြောပါတယ်ရှင်။
နန်းလောင်ပြပြသွားတာမှာတတင်းကနေမနဲ့ကင်းတတင်းလွာတွေကိုဒီမှာရန်နာပြီးအပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးကြပါတယ်အရင်ဆုံးဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပါရန်ကုန်မြို့တော်ကိုချဲ့ထွင်ဖို့ရည်ရွယ်တဲ့ဂျပန်နဲ့တရုတ်ရေးဆွဲတဲ့စီမံကိန်းတွေရှိပေမဲ့အခုချိန်ထိဒီဇိုင်းပုံစံအဆင့်ပဲရှိပါသေးတယ်ဒီအကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်
လူကြီးတိုးပွားလာတဲ့အတွက်ရန်ကုန်မြို့ကိုတိုးချဲ့ဖို့စိတ်ကူးလာတာကြာပါပြီ။ဒါပေမဲ့ပုံစံရေးဆွဲတဲ့အဆင့်ကမတက်နိုင်သေးပါဘူး။သမ္မတဦးသိန်းစိန်လက်ထက်2012မှာမြို့တိုးချဲ့မဲ့မဟာရန်ပုံစီမံကိန်းကို JICA ဂျပန်အေဂျင်စီနဲ့ရန်ကုန်တိုင်းအစိုးရတို့ပူးပေါင်းရေးဆွဲပါတယ်။မြို့လယ်မှာဇုံတတ်မှတ်ပြီးရန်ကုန်အရှေ့မြောက်ဒေသဖြစ်တဲ့ဒဂုံစိတ်ကတောင်ဒဂုံအရှေ့ဒဂုံမြောက်ဒဂုံနဲ့လဲကူးမြို့နယ်အထိမဟာရန်ကုန်နယ်နိမိတ်ကိုတို့ချေဖို့ရည်ရွယ်ပါတယ် NLD အစိုးရတက်လာတဲ့အခါ2016မှာရန်ကုန်မြို့တည်စီမံကိန်းကိုဂျပန်ကပြန်လည်ရေးဆွဲပြီးတင်ပြထားပါတယ်ဂျပန်စီမံကိန်းအပြင်2014မှာရန်ကုန်အနောက်ဘက်ပန်းလိုင်မြင့်နဲ့တွန်တေးတူးမြောင်းကြားလိုင်မြင့်နဲ့လိုင်သာယာတွန်တေးကားလမ်းကြားကမြေအေခ3000မှာမြို့တည်တည်ဆောက်မဲ့စီမံကိန်းပေါ်ထွက်လာပါတယ်ဒါပေမဲ့ဒီစီမံကိန်းကိုမြန်မာစေတနာမြို့တည်ကုမ္ပဏီကိုလက်သိထိုးပေးတဲ့အတွက်သူငင်ငံဖြစ်သွားပါလေရန်ကုန်တိုင်းဝင်ကြီးချုပ်ဦးမြင့်စွေနဲ့မိသက်သူတွေအချမ်းအဖန်လှုပ်ပြီးအမျက်ထုတ်ဖို့ကြံစည်တဲ့စီမံကိန်းအဖြစ်လူ့ပြည်များပါတယ်ဦးမြင့်စွေရာသူတက်တန်းကုန်ကနီး2015ဇွန်လမှာရန်ကုန်အနောက်တောင်ပိုင်းမြို့တည်စီမံကိန်းအဖြစ်ပြန်လည်ပေါ်ထွက်လာပါတယ
် NLD အစိုးရတက်လာတော့ဒီနေရာမှာပဲမြို့တည်တည်ဆောက်ဖို့ရန်ကုန်မြို့တည်ဖွံ့ဖြိုးရေးကုမ္ပဏီကိုဒေါ်လာ9တန်းခွဲနဲ့တည်ထောင်ကြောင်းလုံးခဲ့တဲ့မတ်လကကြေညာပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရကရာဂိုင်နှုံးပြေပိုင်တဲ့ကုမ္ပဏီပါပဲဒါပေမဲ့ကုမ္ပဏီဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်ဟာရိုးမဦးပိုင်လုပ်ငန်းတွေကိုပိုင်ဆိုင်သူ search bank ကိုဦးသိန်းဝင်ဖြစ်ပါတယ်မြို့သိပုံစံကို AECOM Singapore ကုမ္ပဏီကရေးဆွဲပြီး CCCC ခေါ် China Communication Construction Company တရုတ်ကုမ္ပဏီက အခြေခံအဆောက်အအုံစီမံကိန်းပထမအဆင့်ကိုအကောင့်ထဲပေါ်မယ်လို့ဆိုပါတယ်ဒေါ်လာတန်1500ကျော်ကုန်ကြမယ်လို့ခန့်မှန်းပါတယ်မြို့သစ်ပုံစံနဲ့ပတ်သက်ပြီးမြန်မာနိုင်ငံပြည်သူ့ကအသင်းအင်ဂျင်နီယာကောင်စီပြည်သူ့ကကောင်စီစတာတွေနဲ့တိုင်ပင်တယ်လို့ဆိုပါတယ
်ရဟုံးပြည့်အနောက်ဘက်ကဟာမြေနိမ့်ပိုင်းဖြစ်တဲ့အတွက်ဒီနေရာမှာမြို့သစ်တည်ဆောက်ဖို့မတင့်တော်ဘူးလို့စစ်အစိုးရလက်ထက်ကယူဆခဲ့ပါတယ်မြို့သစ်အနီးကလှိုင်းသားရာဟာပင်လယ်ရေပြင်နဲ့ပေ30ပုံမြင့်ပြီးမဲ့မြို့သစ်နေရာကတော့10ဘေလောက်သာမြင့်ပြီးအမြင့်ဆုံးနေရာဟာ15ဘေလောက်သာရှိတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်မြင်းနိုင်ပိုင်းမှာမြို့သစ်တည်ဆောက်မယ်ဆိုရင်ရေရှမ်းမဲ့အလားအလာကိုထည့်တွက်ဖို့2016အာရှဖွံ့ဖြိုးရေးပန်းအစည်းအဝေးခန်းစာမှာလည်းသတိပေးထားပါတယ်နာဂစ်ရေဘေးဒုက္ခတုံးကလို့မုံတိုင်းခံလို့ရေကြီးတဲ့အခါမှာမြင်းနိုင်ဒီတာဟာအန္တရာယ်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့ရေကြီးမှုအန္တရာယ်အကဲဖြတ်ခြင်းနဲ့လမ်းဆက်ပွေမှုဆိုင်ရာကနဦးအစီရင်ခံစာကိုအောက်တိုဘာလကရေးသားပြည်စည်းကြောင်းသိရပါတယ
်ရန်ကုန်တိုင်းဒေသကြီးအစိုးရကတော့ရန်ကုန်မြစ်အနောက်ဘက်မှာရန်ကုန်မြို့သစ်ကိုတည်ဆောက်ဖို့တန်တိဋ္ဌန်ချထားပုံရပါတယ်စီမံကိန်းမှုပေါင်းသဘောတူညီချက်တရုတ်ကုမ္ပဏီနဲ့လက်မှတ်ထိုးပြီးဖြစ်လို့စီမံကိန်းပုံစံတင်ပြဖို့သာကြံတော်ကြောင်းသိရပါတယ်။ရန်ကုန်တိုင်းအစိုးရကမြေစိုက်ပြီးတရုတ်ကုမ္ပဏီကအရင်းနှီးစိုက်မှဖြစ်ပါတယ်။အရင်းနှီးစုစုပေါင်းရဲ့ဆယ်ရာခိုင်နှုန်းတန်ဖိုးရှိတဲ့မြေကိုမြန်မာဘက်ကစိုက်တာမို့ကြံအရင်းနှီး90ရာခိုင်နှုန်းကိုတရုတ်ဘက်ကစိုက်လိမ့်မယ်လို့ဦးသိန်းဝေကရှင်းပြကြောင်းဇွန်လ25ရက်ထုတ်ဧရာဝတီသတင်းမှာဖော်ပြပါတယ်။နောက်တော့အရင်းနှီး25ရာခိုင်နှုန်းရန်ကုန်တိုင်းအစိုးရပိုင်ဆိုင်ပြီးတရုတ်ကုမ္ပဏီက95ရာခိုင်နှုန်းပိုင်ဆိုင်တဲ့အခြေအနေကိုရောက်သွားမယ်လို့ဦးသိန်းဝေကပြောဆိုကြောင်းသိရပါတယ
်။ရန်ကုန်မြို့သစ်စီမံကိန်းတွေဟာရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေလက်တွဲဆောင်ရွက်တဲ့စီးပွားရေးလုပ်ငန်းတွေဖြစ်တာမို့အခက်တိလိုက်စားမှုတွေများပြားနိုင်ပါတယ်။ဒါကြောင့်သိသာမြင်သာမှုနဲ့တာဝန်ယူမှုကိုစောင့်ကြည့်ဖို့တတိပေးကြပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကခွင့်ပြုခဲ့တဲ့လေကူးမြို့နယ်ကကြက်တန်း96,000တန်းEco Green City စီမံကိန်းကိုလည်းအသေးစိတ်စောင့်ကြည့်သင့်ပါတယ်။ဆောက်လုပ်ရေးဝန်ကြီးဌာနနဲ့ Alliance Star Company တို့အကျိုးတူစီးပွားလုပ်တဲ့လုပ်ငန်းဖြစ်လို့ရှင်းလင်းတင်ပြဖို့ပသိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ခင်စားလိုင်ကလွန်ခဲ့တဲ့နိုဝင်ဘာလကလွှတ်တော်မှာမေးခွန်းထုတ်ခဲ့ပါတယ်။တရုတ်အစိုးရရဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးနဲ့ပြုပြင်ပြောင်းလဲရေးကော်မရှင်ဒူဥက္ကဋ္ဌခေါင်းဆောင်တဲ့တရုတ်ကိုယ်စားလှယ်အဖွဲ့နိုဝင်ဘာလနှောင်းပိုင်းကမြန်မာပြည်လာလေတုန်းကတော်အောင်ဆန်းစုကြည်ဗန္ဒာရေးဝန်ကြီးဦးစိုးဝင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်တို့ကိုတွေ့ဆုံပါတယ်။နောက်ပြည်သက်ဆိုင်ရာဝန်ထမ်းတွေနဲ့ရန်ကုန်မြို့သစ်စီမံကိန်းအကြောင်းဆွေးနွေးတယ်လို့နိုဝင်ဘာ25ရက်နေ့ထုတ်တရုတ်အစိုးရရှင်းဟွာသတင်းမှာဖော်ပြပါတယ်။ဒါကိုကြည့်ရင်ရန်ကုန်မြို့သစ်စီမံကိန်းအကောင့်တွေဖော်ရမှာတရုတ်အစိုးရတိုက်ရိုက်ပါဝင်နေတာသိတာထင်ရှားပါတယ်ခင်ဗျာ။
ဦးအောင်ကင်ရဲ့သုံးသက်ချက်ကိုနားဆင်ရပြီးခုတခါတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ
်။ကုံလွန်ခဲ့တဲ့နှစ်ရဲ့အဆိုအကောင်းကိုပြန်ပြောင်းသုံးသပ်ပြီးဒီလာမယ့်နှစ်မှာတော့ဘာတွေလုပ်မလဲဆိုတာကိုမှန်းထားကြသူတွေကတော့ရှိကြမှာပါ။ဒီလိုအခြေအနေမျိုးမှာအသုံးပြုနိုင်မယ့် idiom အသုံးကတော့
take stock of
ဖြစ်ပါလေ။စာလုံးပေါင်းက T A K E take ယူတာ S T O C K stock လောင်ထားတာသိမ်းဆည်းထားတဲ့ကုန်စည်တွေလို့အဓိပ္ပာယ်ရပါတယ်။စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကျန်ကုန်ပစ္စည်းတွေဘယ်၍ဘယ်မျှရှိတယ်ဆိုတာကိုသိရအောင်စီရင်ကောက်ကြည့်တဲ့သဘောဖြစ်ပါလေ idiom သဘောမှာတော့ဖြစ်ခဲ့တဲ့အခြေအနေကိုအရှိအရှိတိုင်းသုံးသပ်ကြည့်တယ်ဆိုတဲ့အဓိပ္ပာယ်ဆောင်ပါလေနှစ်သိရောက်လာတဲ့အခါလူအများလုံနေကြထုံးစံတိုင်းပေါ့ရှင်အခုမိဘတူအူနေနဲ့သူတို့မိသားစုပြီးခဲ့တဲ့နှစ်အခြေအနေကိုဘယ်လိုပြန်လဲသုံးသပ်ကြည့်ရဆိုတဲ့အကြောင်း George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Taking stock I can sayIt was a good year. Both of us got promotions in our jobs. We bought a new house at a low interest rate, and our son Joe got into a good college.
ဖြတ်တန်းလာခဲ့တာတွေကိုပြန်ပြီးသုံးသပ်မယ်ဆိုရင်နှစ်ကောင်းတစ်နှစ်လို့ပြောနိုင်ပါတယ်။ကျွန်တော်တို့နှစ်ဦးစလုံးကိုယ့်အလုပ်တွေမှာရာထူးအသီးသီးတက်ခဲ့တယ်။အတိုးနှုန်းနည်းနည်းနဲ့အိမ်သစ်တစ်လုံးကိုဝယ်နိုင်ခဲ့တယ်။ပြီးတော့ကျွန်တော်တို့ရဲ့သားဂျိုကလည်းကောလိကျောင်းကောင်းကောင်းတစ်ခုမှာဝင်ခွင့်ရခဲ့တယ်လေလို့အထိပ်ပေးရပါတယ်။ဒုတိယထင်ပြတ်မယ့် idiom အသုံးကတော့
second wind
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက S-E-C-O-N-D, second, dutia, W-I-N-D, wind, le, longkau dewe garo, dutia taito le boshi. Christmas atwe alu ye zewe twekhe jaya ga, chegong lepan chani ja dudwe ha, Christmas alu ma, zecha yao nadwe go, gongtai dwe ma, twa wege ja lu phipare. Dilo dejo piangwe jara ha, apie tenwe deku alababe.အာသွန်ပြေရမှာမောပြေအသက်ရှူမှုဖြစ်လာတဲ့အခါခဏနာအမောလေးပြေသလောက်ဖြစ်ရောပြန်ဆက်ပြေးတဲ့သဘောပေါ့ရှင်။တနည်းအားဖြင့်တော့နောက်တစ်ခါပြန်ဆနိုင်ဖို့အားမွေးနိုင်တဲ့သဘောဖြစ်ပါတယ်။ George Grove ပြေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ It's a good thing there's a whole week between Christmas and New Year. That gives me a chance to catch my second wind.After Christmas parties, and be ready to celebrate all over again.
Christmas ni niti guja ma, thirin da ba long chain shi ni da, han cha lai da bia. Christmas party dwe bi ma anaya bi, na bwe dwe bian sinwe nain bu, amwe nain ne akwin la, ya ge da bo lu debe ya ba de. Christmas party ru, niti gu party ru gu, twa bi abyo ji, byo ge ja de, su yin be,တင်စားအသုံးပြုနိုင်တဲ့ idiom အသုံးက
have a ball
ဆိုတာပဲဖြစ်ပါတယ်အစာလုံးပေါင်းက h a v e have ရှိတာ b a l l ball ဒီနေရာမှာ ball ဆိုတဲ့အဓိပ္ပာယ်ကိုရှင်းပြရမယ်ဆိုရင်တော့ b a l l e r ball ဆိုတဲ့အပြင်သစ်ကဆင်းသက်လာတာဖြစ်ပြီးစုံတွဲကတာလို့အဓိပ္ပာယ်ရပါတယ်ပြောလွန်းလို့ထကကြတယ်လို့ကျမတို့မြန်မာမှာပြောစမှရှိတယ်လို့ပေါ့ရှင်အလားတူပါပဲ have a ball ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကလည်းစိတ်လွတ်ကိုလွတ်ပျော်ရွှင်ကြတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်ပြီး George Grove ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် We all had a ball at our neighbor's New Year party. Everybody was in a festive mood and we ate.Drank and danced all night. Even the sudden snowstorm didn't spoil our good time.
ကျွန်တော်တို့အိနီချင်းမိတ်ဆွေတွေနဲ့နှစ်သက်ကူပါတီမှာကျွန်တော်တို့အားလုံးအပျော်ကြီးပျော်ခဲ့ကြတယ်။လူတိုင်းကစိတ်လွတ်ကိုလွတ်နဲ့စားကြတောက်ကြကခုန်ကြတာတညလုံးပါပဲ။မမျှော်လင့်မဲကြခဲ့တဲ့နှစ်မုံတိုင်းကတောင်မှကျွန်တော်တို့ရဲ့ပျော်ရွှင်မှုကိုဘယ်လိုမှမဖြတ်နိုင်ခဲ့ပါဘူးဗျာလို့အထိပ်ပေးရပါတယ်။ဒီသတင်းပတ်တွေတို့ရရှိများကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
take stock of second wind have a ball
တို့ဖြစ်ကြပါလေ။နောက်သတင်းပတ်မှာလည်းတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာတန်ပို့ချတဲ့ idiom အင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရပါပါခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ site ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ရန်ကုန်စာတိုက်တီစာတိုက်တတာအမှတ်855ဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တင်းငွေနေနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9463ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။မကြသေးခင်တုန်းကတက်ကြီးစာပေပညာရှင်တွေပူဇော်ကြတော့ပွဲမှာစစ်ထောက်လိုင်းအကြီးကဲဟောင်းကိုအယုသေးပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်အပေါ်ဝေဖန်တာတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့အမျိုးသားပြန်လည်တင်မြတ်ရေးယုံကြည်မှုတည်ဆောက်ရေးလိုအပ်နေတဲ့မြန်မာနိုင်ငံမှာတချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြတင်မုံချေဖို့အာဃာမထားဖို့လိုတယ်ဆိုတဲ့အမြင်လေးလည်းရှိနေပါတယ်ဒီလိုဆက်ဆံရေးဟာအမျိုးသားပြန်လည်ရင်ကြားစေနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်ဘာတွေလိုအပ်သလဲဆိုတာတွေကိုစနေညဗီယိုရဲ့ Daily Line အစီအစဉ်မှာကိုအောင်လွင်ဦးကဆွေးနွေးထားပါတယ်
မင်္ဂလာပါခင်ဗျာဒီနေ့ထဲရဲ့လေလိုက်စီစီမှာတော့မြန်မာနိုင်ငံမှာပြန်လည်တင်းမြတ်ရေးယုံကြည်မှုတည်ဆောက်ရေးဘာတွေလိုနေတယ်လဲဆိုတာကိုဆွေးနွေးမှာပါမကြသေးခင်တုန်းကပဲတက်ကြီးစာပေပညာရှင်တွေကတော့ဝဲမှာစစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းကိုအယုသေးပေးဆက်ဆံတဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်မှာဝေဖန်တယ်နေထုတ်ပြန်မယ်လဲဝန်ကြီးချုပ်ကတော့ပြန်လည်တင်းမြတ်ရေးအတွက်ကိုရည်ရွယ်တယ်ဆိုပြီးသူကတုံ့ပြန်ထားပါတယ်ဆိုတော့ဒီလိုတစ်ချိန်ကဖိနှိပ်သူတွေနဲ့ရင်းနှီးတဲ့ဆက်ဆံရေးတွေဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့ပြန်လည်တင်းမြတ်ရေးယုံကြည်မှုတည်ဆောက်ရေးတွေအတွက်ဘလောက်ထောက်ကူဖြစ်နိုင်တယ်လဲအမျိုးသားပြန်လည်ဒီညစီနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုအဓိကထားဆွေးနွေးသွားမှာပါဆိုတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့ဒီနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းတွဲဖက်တွင်းမှုဥပိုလ်ကြီးနောက်တင်းသာဆရာဦးတီယာသူတို့လေးတိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်တို့အရင်ဆုံးပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဟိုစာစစ်ချက်တွေကိုအရင်ကြားကြပါလေဆိုတော့ဒီဝန်ကြီးချုပ်ကဟိုကြောခဲ့တဲ့အထိလုပ်ခဲ့တဲ့လုပ်ရပ်ပေါ်မှာဒီဘုံဝင်မကျတဲ့သဘောထားတွေပြောခဲ့တဲ့အထက်မှာဆိုရင်တော့ဒီဟိုလုပ်ဖို့ကင်ဘက်တွေအဟောင်းတွေအစ်တွေပေါ့နော်နောက် NLD ပါတီကလွတ်တော်အမတ်တွေပါဝင်နေပယ်အသီးသီးရပါတာလည်းတွေ့ရပါလေဆိုတော့ကိုဘိုးကြီးရဲ့ဒီဝန်ကြီးချုပ်ကဒီပြန်လည်တင်းမြတ်ရေးအတွက်ဒီအာဃာတမထားကြောင်းပြကျင်တာလို့ဆိုရင်လည်းဒီခြေလမ်းလက်တွေ့တွေရည်ရွယ်ထားတဲ့အတိုင်းဥတီချက်ကိုရောက်ပါရဲ့လားခင်ဗျာ
ဟုတ်တကယ်တမ်းကျတော့ဒီဝန်ကြီးချုပ်အနေနဲ့အသင်ကူးပန်းရေးကာလတရားမျှတမှုဆိုတဲ့အကြောင်းကိုသေချာချာလေ့လာဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်တကယ်တမ်းကျတော့အသင်ကူးပန်းရေးကာလတရားမျှတမှုဆိုတာကဒီအာဏာရှင်အစိုးရကနေပြီးတော့ရတအစိုးရကိုပြောင်းနေတောင်းဝင်ပြည်သူလူထုရွေးချယ်တဲ့အစိုးရကိုပြောင်းနေဆိုတဲ့အချိန်မှာလောက်ကိုလှုပ်ဆောင်ရမယ့်အချက်တွေပါအဲ့ဒီအချက်တွေမှာတော့အဓိကအဖြစ်အချက်လေးချက်ရှိပါတယ်အဲ့တော့ကဒီအမှန်တရားပေါ့အမှန်တရားရှာဖို့ရင်ဒါတကယ်လို့တောင်အာဖရိကနိုင်ငံတို့ဘာလို့မှာတော့ဒါကိုအမှန်တရားဒီပေါ်တိုရီကော်မရှင်ကမျိုးဖွဲ့စည်းပြီးတော့အတိတ်တုန်းကဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေထဲမှာကျူးလွန်တဲ့သူတွေရှိမယ်ခံရတဲ့သူတွေရှိမယ်အဲ့ဒီနှစ်ဖက်စလုံးကဒီအမှန်တရားပေါ်တိုရီကော်မရှင်မှာလာပြီးတော့ဖွင့်ရဝန်ခံရတယ်ရှိပါတယ်အဲ့လိုမျိုးအဆင့်လိုက်သွားရတဲ့ကိစ္စတွေရှိပါတယ်ပြီးတဲ့အခါကျတော့မှ justice အဲ့တော့ကဒီတရားမျှတမှုကိုရှာဖွေရေးပေါ့အဲ့လိုတရားမျှတမှုကိုရှာဖွေရေးဆိုတဲ့အခါမှာလည်းဒီမြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်းမြတ်ရေးလို့ပြောလိုက်လို့ရှိရင်အရင်တော့ကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေကသူတို့ကိုထောင်ထဲကိုပြန်ထည့်လိုက်မယ်လို့သူတို့ယုံကြည်ထားတာမျိုးတွေရှိပါတယ်။တကယ်တမ်းကျတော့ဒီဖြစ်စဉ်ထဲမှာထောင်ထဲကိုထည့်တယ်ဆိုတာမျိုးတစ်ခုလည်းမဟုတ်ဘဲနဲ့အခြားနည်းလမ်းတွေအများကြီးရှိပါသေးတယ်။ဒါကလည်းနိုင်ငံတကာမှာလက်တွေ့ကျင့်သုံးနေတဲ့ဟိုကျင့်သုံးနေတာတွေပါ။အဲ့နည်းလမ်းတွေကတစ်ခုကတော့အဲ့လိုကျူးလွန်ခဲ့တဲ့သူတွေကနေပြီးတော့သူတို့ကျူးလွန်ခဲ့တဲ့အမှားတွေကိုသိပြီးတော့အဲ့ပုံမှာတာဝန်ခံတယ်ပြည်ရဲ့အခါကျတော့အဲ့ဒါကိုကျူးလွန်ခံရတဲ့သူတွေကိုပြန်ပြီးတောင်းပန်တယ်ဆိုတဲ့ဟာမျိုးရှိပါတယ်။ဒီလိုမျိုးကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေကတောင်းဝန်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်ခဲ့တဲ့သူတွေကပြန်တောင်းပန်တယ်ဆိုလို့ရှိရင်ဒါကပြဿနာတစ်ဝက်လောက်ကိုပြည်တယ်တော့စီတဲ့ဟာမျိုးတွေရှိပါတယ်။ပြည်ရဲ့အခါကျတော့ပြန်လဲကူစားပေးရေးပေါ့။တကယ်ကျူးလွန်ခံရတဲ့သူတွေကိုဘယ်လိုပုံစံမျိုးတွေနဲ့ပြန်လဲကူစားပေးမလဲ။ဒီလိုမျိုးကူစားပေးတဲ့အခါမှာတူဦးချင်းကိုကူစားပေးရတာရှိသလိုအစုအဖွဲ့လိုက်ပေါ့ collectively ပေါ့။ဒီလိုမျိုးကုစားပြရတာကြီးလည်းရှိပါတယ်ပြီးရင်အလားတူဖြစ်ရမျိုးတွေမထပ်မဖြစ်အောင်ဆိုပြီးတော့ institutional reform လို့ခေါ် reform လို့ပြောတဲ့ဒီအဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲရတာရှိပါတယ်အဲ့လိုပြုပြင်ပြောင်းလဲတဲ့အခါမှာစစ်တပ်ကိုပြုပြင်ပြောင်းလဲရတာရှိတယ်ရဲကိုပြုပြင်ပြောင်းလဲရတာရှိတယ်ဒီတရားရေးကိုပြုပြင်ပြောင်းလဲရတာရှိတယ်အကျဉ်းထောင်ကိုပြုပြင်ပြောင်းလဲရတာရှိတယ်အဲ့လိုပြုပြင်ပြောင်းလဲရတွေကိုအစစ်လိုက်လှုပ်ဆောင်သွားပါတယ်အဲ့လိုလှုပ်ဆောင်သွားတဲ့အခါကျတော့အမျိုးသားပြည်နယ်တည်မြဲရေးကိုအထောက်အကူဖြစ်စေတယ်အမျိုးသားပြည်နယ်တည်မြဲရေးကိုလွှဲကူစေပါတယ
်ဟုတ်ကဲ့ဆိုတော့အခုလက်ရှိဒီဝင်းကြီးချုပ်ကတော့သူကတော့ဒီအာဂရမထားချောင်းကိုသူ့အနေနဲ့ဟိုနမူနာပြခြင်းတဲ့အနေနဲ့လောက်တာဆိုတော့သဘောမျိုးသူကပြောတယ်ဆိုတော့သူမှန်းထားတယ်လို့အခုဒီလောက်ရက်ကဟိုဒီမှန်းချက်နဲ့နှက်တွက်ဟိုမကြိုက်ဘူးဆိုတော့သဘောမျိုးပြောနိုင်လားကိုဘူကြီ
းအခုချိန်မှာတော့မှန်းချက်နဲ့နှက်တွက်မကြိုက်ဘူးလို့ပြောလို့ရပါတယ်ဒီလိုမျိုးဥမာကျွန်တော်တို့ဒီကျွန်တော်ကိုယ်တိုင်လည်းထောင်ချခဲ့ပါတယ်ဟိုဒီလိုစစ်ထောက်လိုင်းရေးပေါ်ကြီးခင်ညိုရဲ့ဒီအမိန့်ကြီးနဲ့ကျွန်တော်တို့ကဖမ်းဆီးနှိပ်စက်ခြင်းကိုခံခဲ့ရတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာအာဂါဒရှိလာဆိုရင်ကျွန်တော်တို့ကအာဂါဒတော့ကျွန်တော်တို့ကထားတော့မဟုတ်ဘူးကျွန်တော်တို့ကစနစ်ကိုပြုပြင်ပြောင်းလဲဖို့စူးစမ်းနေတာဖြစ်ပါတယ်ဒါပေမဲ့လည်းဒီစနစ်ကိုဥဆောင်နေတဲ့လူတွေကလည်းတာဝန်ရှိပါတယ်ဥပမာကျွန်တော်ကိုဆိုရင်ဒီ1990မတ်တာမှာစစ်ထောက်လိုင်းရဲ့လာဖမ်းတယ်လာဖမ်းတဲ့အချိန်မှာလာဖမ်းပြီးကျွန်တော်ထောင်ချလိုက်တယ်ပေါ့ထောင်ချပြီးတော့ကျွန်တော်ထောင်ကပြန်လွတ်လပ်ပြီးတဲ့အချိန်မှာအဲ့ဒီစစ်ထောက်လိုင်းရဲ့ကကျွန်တော်ကိုတွေ့တဲ့အချိန်မှာသူကကျွန်တော်ကိုနည်းနည်းချင်းမဆန်ရဲဘဲနဲ့သူကပုန်းချောင်နေတာရှိတယ်အဲ့ဒီမှာကျွန်တော်ကသူ့ကိုတွေ့ပြီးတော့ကျွန်တော်သူ့ကိုရှင်းပြတာရှိပါတယ်ဥမာခြေနေရသူတို့နဲ့အမြင်မတူတဲ့သူကိုဖမ်းတယ်ဆိုရင်တော့မှဥပေရဖမ်းရမယ့်ဟာတွေရှိပါတယ်ကျွန်တော်တို့ကိုဖမ်းတဲ့အချိန်မှာဖမ်းရမ်းမပါဘူးပြီးတဲ့အခါကျတော့ဖမ်းပြီးတဲ့အခါမှာကျွန်တော်နှိပ်စက်ခွင့်ဆိုတာမရှိဘူးဒါကပြည်တွင်းဥပဒေရလည်းတားမြစ်ထားတာတွေရှိပါတယ်အဲ့တော့ကိုကျွန်တော်ကိုနှိပ်စက်ခဲ့တယ်အဲ့လိုပဲမျှတတဲ့တရားစီရင်မှုကျွန်တော်ကမရခဲ့ဘူးတရားတွေအတွက်ဒီစစ်ထောက်တိုင်းရေးတွေမှာတာဝန်ကိုရှိတယ်အဲ့အရာတွေကိုကျွန်တော်တို့ကရှင်းပြတယ်ရှင်းပြပြီးတဲ့အခါကျတော့ဒီလိုမျိုးရှင်းပြဒီလိုမျိုးသူတို့ကျူးလွန်တယ်ကျွန်တော်နှိပ်စက်တယ်ဆိုတော့ရာဇဝတ်မှုဖြစ်တယ်ဒီဟာကိုသူတို့သိဖို့လိုတယ်အဲ့တော့ကိုကျွန်တော်ကဒီထောက်လိုင်းကိုရှင်းပြတယ်နောက်လူတွေကိုဒီလိုထပ်မဖြစ်အောင်လို့ကျွန်တော်ကရှင်းပြနေတာဖြစ်တယ်တကယ်တမ်းဆိုရင်ကျွန်တော်နှိပ်စက်ကျူးလွန်မှုနဲ့ကျွန်တော်တို့ကထောင်ထဲကိုရောက်နေသင့်တာဒီလိုမျိုးတွေကျွန်တော်တို့ရှင်းပြခဲ့ပြီးတော့ကျွန်တော်လူရင်နာကသူထောင်ထဲပြန်ရောက်ခြင်းမရောက်ခြင်းနဲ့နောက်လူတွေကဒီလိုမျိုးနှိမ့်ဆက်ညှဉ်းပန်းခံမှုတွေမရှိအောင်ကျွန်တော်တို့ကလိုချင်တယ်ဒါပေမဲ့အတိတ်ကိုကျွန်တော်တို့ကမျက်နှာလွှဲကပစ်ထားမယ်အတိတ်ကိုသင်ခန်းစာမယူဘဲနဲ့ဆိုလို့ရှိရင်ကျွန်တော်တို့ပြစ်ဆုတ်ပံဘလို့မကောင်းနိုင်မှာမဟုတ်ဘူးဒါကြောင့်မို့လို့ဒီပြစ်ဆုတ်ပံမှာလည်းနှိမ့်ဆက်ညှဉ်းပန်းမှုတွေကကြေကြေပြင်းပြဖြစ်နေတယ်အဲ့လိုနှိမ့်ဆက်ညှဉ်းပန်းမှုကိုကျူးလွန်တဲ့သူတွေကရဲတွေလည်းပါတယ်စစ်သားတွေလည်းပါတယ်တခြားလက်နက်ကန်တပ်ဖွဲ့တွေလည်းပါပါတယ
်ဟုတ်ကဲ့
ဒီဟာကိုကျွန်တော်တို့အမြဲတမ်းကြက်တောက်ဖို့လိုပါတယ်
โอเคสรุปโกเตียตวยะตบอราครับเนี่ยกูเราก็อะกูดีเปลี่ยนติ่ญญายีสุดะไอ้ป้ายมาบ่เนาะดีมจาซีเองอ่ะดีวุนญียังคงต้ายวุนญีจุกแกโหลุยะปอมมาแล้วอธิกาฉีกันเตะพี่รอโหดีกิส่าซวินิโบแล้วผิดละสรุปโกเตียตวยะอนเนี่ยอะกูดีเราดีปีเกะดียังคงต้ายวุนญีจุกกะดีคันนะมาดีโหท่องไลฉีกะฮ้องโหกระโดดเกะเนี่ยกิส่าเนี่ยปะตะลุตูก็รอดีอากระมะทาจองโหปะจินนาสุบิรอตูก็ดีเยือเจ้นเนี่ยบาสุบิรอผิดชิ้นเช็ดทุบไปเลยสรุปဒီသူရီမန်းထားတယ်လို့ပြောလေဒီအာဂရမထားချောင်းကိုပြတ်သားရတကယ်ပဲရောက်ခဲ့သလားဟိုတကယ်သူမှန်းထားတယ်လို့မျောလင့်ထားတယ်လို့ဖြစ်တယ်လို့ဆိုနိုင်လားခင်ဗျာ
ဟုတ်ပါတော့ဗျာဟိုကျွန်တော်နားလဲဆိုတော့ကတော့ဟိုဒီကြီးခေတ်ကဒီအဲကရော့ဆာဆင်းနေပါမှာခါးစီအပြောင်းနေလဲပေါ်လာတဲ့ကိစ္စကိုသူကဟိုအများကဘယ်မကြတဲ့ကိစ္စကိုသူကရှင်းရမယ်စားပေါ့နော်ဘယ်လိုလဲဒီလိုကြီးပြောပါခလားဟိုတတိပူဇော်ပွဲပါဆိုတပြေကစာရေးဆရာတွေပူဇော်တဲ့ပွဲစာရေးဆရာကျွန်တော်တို့ဒီသာပေပညာရှင်ပေါ့နော်တတိသာပေပညာရှင်ပူဇော်တဲ့ပွဲမှာဘွားကလေးပေါ်လာတော့ဒါကိုမတည်နေရတာမတည်နေတာတကြောင်ပေါ့နော်စာရေးဆရာလည်းမဟုတ်ဘူးလေအခုလိုပေါ်လာတော့ဒါကတော့ဘယ်လိုအားလားအဟောင်းလည်းဖြစ်နေပြီးတော့ကျွန်တော်တို့ဒီဘက်မှာအဲ့ဒါဟိုကျွန်တော်တို့ဒီလိုစီအားစုတွေကိုလည်းဒီကိုးစားပြီးတော့ကျွန်တော်တို့ဒီပြင်ပြီးပေါ့နော်ကျွန်တော်တို့ဒီအဲယူနီဖောင်းကိုဝတ်ပြီးတော့ဒါဒီရုပ်တွေတော့တော့လိုက်တဲ့ပုံမှာမတည်နေတဲ့ပုံမှာဒီပါကမန်းဖြည့်ချင်းလို့ဖြစ်နေတယ်ကြာအမှတော့ဟိုအဆက်ဆက်လည်းတခုတခုရှိဘူးကြာအိုးဒါကဟိုအာဂါဒဖြည့်ချင်းတော့ဝင်နေမဟုတ်ဘူးတော့ဟိုတတိတကြအရှင်းလာမှုတယ်ကျွန်တော်ချိန်ချင်းရှင်းလိုက်တယ်လို့ကျွန်တော်နားလဲတယ်ဟိုဒါကတကယ်တော့အာဂါဒဖြည့်ချင်းနဲ့အာဂါဒဖြည့်လျှော့တယ်ကျွန်တော်တို့ရင်သားစီဟုတ်တယ်ဆိုလို့ရှိလို့ရှိရင်တော့ကိုကိုကြီးရောက်တယ်ကျွန်တော်တို့ကဒီမှတ်ချက်ကြီးရှိရမယ်အဲ့ဒါလေ့လာသုံးသပ်မှုရှိပြီးတော့ကျွန်တော်တို့ဒီချက်ကတော့ကျွန်တော်တို့ဟိုဘလောက်လုပ်လို့ရပြီလဲအစီအစဉ်ဘယ်ဆက်ပြီးလုပ်မယ်အားလုံးကိုကျွန်တော်တို့ကဒါဟိုတက်ဆက်ပြီးတော့မှအားလုံးကိုအသိပေးပြီးတော့မှရင်းသားစီဆိုတာကျွန်တော်တို့ကဟိုတစ်ပိုင်းတစ်ပိုင်းဒီအုပ်စုတစ်ခုတော့လည်းဒီရွက်ချက်ထားပြီးပြောရတယ်တစ်ပတ်လေးလေးလို့ပြောတယောက်သေးလေးလို့ပြောဒီရင်းသားစီဆိုတာနန်းတော့အချိန်ချင်းလုံးလုံးရရတိကျလည်းမဟုတ်ဘူးကြာအဲ့ဒါကဟိုအရေးကြီးတဲ့အဖြစ်ဆက်ကပါလဲဆိုတော့ဟိုကျွန်တော်ရင်းသားစီလို့ပြောတယ်လူရပြန်လဲပြည့်လေလို့ပြောဆိုတာကအမှန်တော့တစ်ပတ်နဲ့တစ်ပတ်ဟိုမနိုင်လို့ကျွန်တော်တို့
တစ်ဖက်ကိုတစ်ဖက်ဟိုအပြတ်ချင်းလို့မနိုင်တော့ဘူးကျွန်တော်တို့ရေးရတဲ့နိုင်ငံမှာဖြစ်တဲ့ပြောရတော့နိုင်ငံတော့ဟိုရုပ်ကြပါပဲတကယ်ဖြစ်တော့လား30လောက်ဖြစ်လာတဲ့အခါကျတော့ကျွန်တော်တို့တစ်ဖက်ကိုတစ်ဖက်အပြီးကကျွန်တော်တို့ရှင်းနိုင်တဲ့ဒီကားမရှိဘူးတကယ်တော့မှဖြစ်နေတယ်အယူဆပါအားကောင်းတော့ကျွန်တော်ရေးရပြီကျွန်တော်တို့အော်ရတာလားတော့ကျွန်တော်တို့အဲ့ဒီလိုမျိုးရင်းသားစီဘက်ကိုအီးပြလိုက်တဲ့အဆင့်မရှိသေးတဲ့တကယ်ပဲရင်းသားစီကိုကျွန်တော်တို့ကမဆောင်နိုင်ဘူးအခုပဲကျွန်တော်တို့ကဟိုဖြည့်လင်းပြောတာဒါတော့ကျွန်တော်ခုနှစ်ခေတ်ကဖြစ်ခဲ့တဲ့ဖြစ်ချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့ဒီချက်ချက်စီပါကျွန်တော်တို့ပြင်ကြီးလာသေးတယ်တော့ကျွန်တော်ခုနှစ်ခေတ်ဖြစ်ခဲ့တဲ့ဖြစ်ချက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ပမာဏရှိရတော့မရဘူးဆက်ရေးလို့တော့မရသေးဘူးဆိုတော့ကျွန်တော်တို့ဘာကရင်းသားစီကိုကြွားဖို့ဆိုတော့တော်တိုင်နေပေါ့နော်တော်တိုင်နေအရင်ရေးကြည့်ရင်ဘာတိုင်နေအမှန်တော့လွဲပါလေဒီလိုအားကျွန်တော်ဒါလေခေါင်းတိုင်မှာလို့ကျွန်တော်ပြောတယ်ဒီစာရေးဆရာတယောက်လည်းမဟုတ်ပဲလေကျွန်တော်တက်ကြီးစာရေးဆရာဒီတော့ဘယ်မှာရောက်လာပြီးတော့ဒါကရှင်သာဆိုရေးပါလို့ဒီကျွန်တော်တောက်ပြီးတော့ဟုတ်လားရှင်ပြေပေးလိုက်တာလည်းကျွန်တော်အကုန်လုံးချုပ်ကုန်လေပို့ဆိုးတာကတကယ်ရှင်သာဆိုရေးလိုအပ်နေတဲ့တိုင်းကြီးလားအချိန်အခါမဟုတ်သေးတဲ့ဒီလိုပြောလိုက်တဲ့ပြဿနာကိုကျွန်တော်တို့ဟိုစိုက်ကြံမှုတွေဖြစ်တဲ့ဝေဖန်မှုတွေဖြစ်တဲ့ဟိုရှင်သာဆိုရေးကိုဒါမျိုးကတော့ဖြည်းဖြည်းချင်းရေးလာပြီးတော့
အဲ့တော့စုံကြီးကိုကြိုးစားတယ်အားလုံးကကုလောင်စက်ကြံလာတော့ပိုးလောင်ကျောင်းကြီးကိုဒီညစီညစီလို့ပြောရမယ်လက်တွေ့မှာကျတော့သဘောထားကွဲပြားရည်ကိုဖန်တီးသလိုဖြစ်နေတာပေါ့။ဟုတ်ကဲ့
ဆိုတော့ကျွန်တော်
တို့ဒီဆွေးနွေးပွဲအတွက်ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေနောက်စာရေးလည်းတော်တော်များတကိစ္ဆာကိုစိတ်ဝင်စားနဲ့ပို့ထားတယ်တော်တော်များပါတယ်ဆိုတော့ကျွန်တော်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းဒီနေရာမှာအလှည့်ပေးချင်ပါတယ်ကျွန်တော်အားလုံးလည်းပါဝင်ခွင့်ရအောင်လူရင်းတူရှင်ကိုတက်နိုင်သမျှဟိုလူရင်းကိုရအောင်ဆွေးနွေးပေးဖို့လဲကျွန်တော်မြစ်တာရက်ခံမြင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကနေဒါနိုင်ငံကဥညွန့်လာပါခင်ဗျာဥညွန့်လာသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဘိုခင်းညွန့်နဲ့ပတ်သက်လို့ပြောရရင်တော့ဗျာဒီကိစ္စနဲ့ပတ်သက်လို့အစည်းအဝေးကိုဒီအခမ်းအနားကိုဖြစ်မြောက်အောင်စီစဉ်ဆောင်ရွက်ကြတဲ့အစစ်စင်တိုင်းကပုံကိုယ်တွေကအစဉ်ချင်းကင်းမဲ့လွန်းတဲ့လုံရဖြစ်တဲ့အတွက်လုံးဝကိုလျော်ကန်သိမြတ်မှုမရှိဘူးလို့ပြောကြမှာလေဗာနဲ့ဗျာခန်းစားခဲ့ရတဲ့ပြည်သူတွေရဲ့တန်တန်ချက်တွေသွေးတွေကမှမချောက်သေးဘူးဘုခင်ညွန့်ကမိမ့်မိန်ကြီးနဲ့ခက်တီတီကြီးအကြော့ခံတယ်ဆိုတာကတော့သူကိုယ်တိုင်ကိုယ်ကမလုပ်သင့်တဲ့အလုပ်ပါဒီအတွက်တော့တိတ်အရှိမပြောလို့ပါဘူးဒါပေမဲ့လို့ခုနအမျိုးသားပြန်လဲတင်းမြတ်ရေးရင်ကြားစေရေးယုံကြည်မှုတည်ဆောက်ရေးဆိုတဲ့အခန်းကဏ္ဍမှာ NLD အစိုးရနဲ့တမတော်ကိုလုံးဝမဲ့အလုပ်ပိုင်းလေးတွေကျွန်တော်အချက်နှစ်ချက်လောက်ပြောကြမှာလေကမ္ဘာအနေနဲ့ပထမဆုံးကျွန်တော်ပြောချင်တာကတော့ဘိုးယုတ်ကြီးမင်းအောင်လိုင်းအနေနဲ့ဒုတိယအကြိမ်တတိုင်းပြည်လုံးအပြစ်ခတ်ရဆဲချောင်းကို2020ရွေးကောက်ပွဲပြည်စီအထိအပြစ်ခတ်ရဆဲချောင်းကိုကျင်းပပေးဖို့ဖြစ်ပါတယ်တရားဝင်ကျင်းပပေးရမှာဖြစ်ပါတယ်နံပါတ်2အချက်ကတော့လွတ်တော်ထဲမှာဒီမိုကရေစီနီးလမ်းမကျတဲ့တရားမဝင်နေရာယူထားတဲ့25ရာနိုင်သောတပ်ကကိုယ်စားလှယ်တွေကိုအမြန်ဆုံးပြန်လဲရုပ်သိမ်းပြီးအစိုးရလက်အောက်ကနေပဲနိုင်ငံတော်ရဲ့တာဝန်များကိုထမ်းဆောင်သွားမိဖြစ်ကြောင်းရဲရဲဝန်းတမတော်တစ်ခုလုံးရဲ့ဂုံတိတ်ကာကိုထိမ့်သိမ့်တဲ့အနေနဲ့ကြေညာပေးရမှာဖြစ်ပါတယ်။အဲ့ဒီလိုအလုပ်တွေကိုလုပ်ဖို့အတွက်ဘယ်အကြောင်းပြချက်ဘယ်စင်ကြေနဲ့မှအကြောင်းပြစရာအကြောင်းမရှိပါ။နတ်လူတာလူခေါ်ကြပါလိမ့်မယ်လို့ကျွန်တော်ရဲတင်းတင်းပြောချင်ပါလေ။နောက်ဒုတိယပိုင်းနဲ့NLD အစိုးရကိုပြောချင်ပါလေ NLD အစိုးရအနေနဲ့တာဝန်ယူဆောင်ရွက်သွားမယ်အပိုင်းတွေကတော့เนาะနံပါတ်1မှာဒီလိုပဲဟိုတမရော်နဲ့သူတို့ညှိပြီးတဲ့အခါမှာနှစ်ဖက်စလုံးကနေတာဝန်ခံမှုတာဝန်ယူမှုကိုဂရိသစ္စာပြုရပါလိမ့်မယ်အဲ့ဒီနောက်မှာတော့ NLD အစိုးရနဲ့ဒရိုင်းပြီးလုံးမှာရှိတဲ့နိုင်ငံရေးကျင်းသားအားလုံးကိုလွှတ်ပေးရပါမယ်2008ဖွဲ့စည်းပုံကိုအသိဆွဲတာဖြစ်ပြင်ဆင်တာဖြစ်အမြန်ဆုံးလုပ်ရပါလိမ့်မယ်နံပါတ်3ကတော့တရားဥပဒေစိုးမိုးရေးကိုပြက်ပြက်သားသားတိတိကျကျအကောင့်ထည့်ဖို့ရမှာဖြစ်ပါတယ်။အဲ့ဒီလိုလုံနိုင်မှဒီနေ့ကဘာမှာကဘာရဲ့ဇရွေးကွက်ထဲမှာမျောနေတဲ့မြန်မာပြည်သူတရက်လုံးရဲ့အခြေအနေကိုရက်တိရှင်သန်ခွင့်ရကြမယ်ဆိုတာနှစ်ဖက်လုံးကလက်ခံယုံကြည်ပြီးလက်နက်လိုက်နာဆောင်ရွက်ကြဖို့ဖြစ်ပါတယ
်။အဲ့
ဒီလိုမှမလုံနိုင်မဆောင်ရွက်နိုင်ကြရင်တော့တယောက်နဲ့တယောက်အပြစ်ပုံချနေရင် NLD အစိုးရကိုရောတပ်မတော်အစိုးရကိုရောပြည်သူတရက်လုံးကနေပြီးတော့အယုံကြည်မရှိတဲ့အနေနဲ့ပြည်သူရဲ့တန်ခတ်ခြင်းကိုခံရလိမ့်မယ်ဆိုတာကိုနားလည်သဘောပေါက်စေချင်တယ်
။ကျွန်တော်နောက်တူကတော့ slide ဖွေကုန်းဖြစ်ပါတယ်။တန်ရန်သားနိုင်ငံရေးသမားတူလည်းဖြစ်ပါတယ်။လက်ရှိ American ပြည်တော်စုမှခေတ္တရောက်ရှိနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ကို slide ဖွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဝန်ကြီးချုပ်ကသတိမီဒီယာတွေတောင်မှအာကာရထားပြီးတော့မတိမြတ်နိုင်တဲ့ပုဂ္ဂိုလ်ကဘာဖြစ်လို့ဘူခင်ညူအဲ့ဒီလူဆိုးလုပ်ခဲ့တဲ့သူကိုသူကအာကာရမထားဘူးပြန်လေတိနေလောက်ပါလေဆိုတာအတိတ်ပြန်မှရှိတာဥပ္ပယမင်းသိန်းကအင်းနေဒီကိုဒုက္ခတော့ပေးခဲ့တယ်မပါတော့ ထောက်ရှက်လိုက်တယ်မလုံနိုင်ဘူးနောက်ပြီးတော့မှကာချုပ်ကိုလည်းပဲထောက်ဆက်တယ်မလုံနိုင်ဘူး LED တွေကတစ်ချိန်လုံးတောင်းပန်ပေးနေရတာအဲ့တော့ရန်ကုန်မြို့သူမြို့သားတယောက်အနေနဲ့တော့ဝန်ကြီးချုပ်ကကျွန်တော်တို့ပြည်သူတွေရောဒုက္ခတော်ပေးတယ်တကယ်ပြန်လဲတင်းမြန်ကြီးကိုလိုချင်ပါတယ်ဆိုရင်တော့တရိပ်မြင့်တွေကိုခွင့်လွှတ်လိုက်ပါလားအပြစ်လို့ဘူချင်းကိုမစီမဆိုင်တဲ့လူတွေကိုအဲ့လိုပဲတွားလုလိုက်တော့ကြံတဲ့အာဏာရှင်လောလောဆယ်တန်နေတဲ့လူတွေရတယ်ပဲဘာမှမထူပါဘူးငါတို့ဟိုနောက်မှာတော့အဲ့လိုပြကရောခံကြမှာပါဆက်တဲ့လောက်ကြပါဆိုမှသူတို့လူဆိုးတွေကသူတို့ရိတ်ရင်လာမှာပေါ့အဲ့တော့ဒီလောက်ရကကျွန်တော်ဟိုပြည်သူတယောက်အနေနဲ့တကယ်ဟိုမဝင်မကြတာတော့အမှန်ပါပဲဆရာ
โอเคกูสไลม์ปุ๋ยก็สนุกอ่ะเจ๊สุบาเราတို့ Facebook ကနေမက်ချက်တွေပို့ထားလဲရှိပါတယ်တူကတော့ညီညီဆိုတဲ့ account page မှာသူကတော့အပြူသဘောဆောင်ခြင်းဖြင့်ဆွေးနွေးတွေ့ဆုံတာကောင်းပါတယ်နိုင်ငံနဲ့ပြည်သူအကျိုးတည်ဖို့တဲ့မိတိလောက်ရဲ့မြေသူမဆွေကျေးဇူးပါတယ်အားပေးပါတယ်အဖိနေခံဘွားမှာလွတ်ချင်ပါပြီနောက်တူကတော့ Sunny SK ဆိုတော့ South Korea တောင်ကိုရီးယားလို့ကြီးညွှန်းလာတာမသိပါဘူးသူကတော့လူရုံးမာတွေကိုသူတို့ကောင်းတွေကတိခန့်ခွင့်လွှတ်မြင့်တာထားဆက်ဆံတာမြင်ရတော့အစိုးရတစ်ခုလေးစားပါတယ်နောက်တူကတော့မိုးတောက်ထွန်းဆိုတဲ့ account ပိုင်ရှင်မှာသူကတော့ကုကိစ္စကဘာပဲဖြစ်ဖြစ်ပါအမုံတရားကိုရှောင်ရှားပြီးမြစ်တံနဲ့ဆက်ဆံတာကောင်းပါလေရန်သူလိုသဘောထားပြီးအမုံတရားပွားနေရင်တော့ငင်းချင်းဆိုတဲ့ဝေါ်ဟာရကအလကားဖြစ်တော့မပေါ်တဲ့ဒါကြောင့်ဝင်းကြီးကျော်ရဲ့ဆက်ဆံရေးကိုထောက်ခံပါလေဗျာတဲ့နောက်တူကတော့မိုးမိုးဆိုတဲ့အကောင့်မှာအရင်စစ်ဆိုးရလက်ထက်ကစစ်ကြောရေးမှာမတရားနှိမ့်ဆက်ညှဉ်းပန်းခဲ့တာခံခဲ့ရသူတွေအတိဆုံးပါတဲ့တမိုင်းဆိုတာဖျောက်ဖျက်လို့မရပါစာရေးဆရာဆိုတာပြည်သူလူထုကလက်ခံနိုင်တဲ့တက်ကြီးဝါကြီးဆရာကြီးတွေကိုသာပူဇော်ကြတော့တာပါတဲ့ဒီကိစ္စပြဿနာကြီးကြီးဖြစ်တမင်ကအကွက်စမီဖန်တီးတာစာရေးဆရာချင်းချင်းတက်ရှုပ်ပြီးစေဝေါင်းကွဲအောင်ရန်ကုန်တန်းဝန်ကြီးချုပ်ကိုထင်မြင်သေးအောင်တိတ်ခါကြအောင်ဖန်တီးတဲ့လောက်ွက်ပါတဲ့ဝန်ကြီးချုပ်ဟာအပြုံးမပြတ်မြစ်တာတက်နဲ့အောင်းနိုင်သူပါဆိုပြီးရေးပါတယ်ကျန်တဲ့စာတချို့ကိုလည်းမဆုမုံဖတ်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်မထင်တာတော့ဒီကျန်းကူဝေကြံကြောင်းလို့ထင်ပါတယ်အဲ့ဒီအကောင့်ကတော့အာဃာရတွေထားတင်မုံမချေတပြန်တလဲလက်စားချေနေကြရင်တော့တဲ့အစိုးတန်နေရာကထက်ခါထက်ခါလဲနေတော့မပေါ့တဲ့ကွီးဖြိုးရဲ့လောက်ရကဒီမိုကရေစီအရွေ့အတွက်သိတ်ကောင်းပါတယ်လို့ရေးထားပါတယ်ဒေါက်တာခမ်ချွန်းကတော့ပြန်လဲတင့်မြန်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်ပါတယ်ခင်ဗျာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြုံတွေ့နေရတဲ့အတားအဆီးအနှောက်အယှက်တွေကအာဏာရှင်လက်ဟောင်းတွေရဲ့စိတ်မလုံခြုံတာကနေစတင်နေတာပါတဲ့ဘလို့ဖိအားတွေကြောင့်ပဲဖြစ်ဖြစ်အာဏာရှင်အဟောင်းတွေကဒီမိုကရက်တစ်ဆိုဆိုက်တီထူထောင်မှဖြစ်မယ်လို့ဆုံးဖြတ်ခဲ့လို့သာဒီနေ့လိုနိုင်ငံရေးအခင်းအကျင်းကိုရောက်လာတာပါတဲ့ဒါပေမဲ့အရင်တုန်းကသူတို့ဖိနှိပ်ခဲ့တဲ့သူတွေကလက်စားပြန်ချေမလားဒါမှမဟုတ်ပြည်သူတွေကသူတို့ကိုလက်စားပြန်ချေမလားသူတို့ရဲ့အသက်အိုးအိမ်စီစဉ်ထိပါမလားဆိုတဲ့စိုးရိမ်ချက်တွေနဲ့စိတ်မလုံခြုံမှုတွေခံစားနေရပါတယ်တဲ့အမေစုကအာဃာရမထားပါနဲ့လက်စားမချေတင်မုံချေမယ်လို့ပြောခဲ့ပြပြီးပါပြီတဲ့အခုကွီးဖြိုးကထပ်မံပြတာတဲ့အတွက်တိုင်းပြည်ရဲ့ရှေ့ရေးအတွက်သိတ်ကောင်းပါတယ်တဲ့အာဃာရမထားလက်စားမချေတင်မုံချေမယ်ဆိုတာကိုပြည်သူတွေဘက်ကများများပြနိုင်မယ်ဆိုရင်အာဏာရှင်အဟောင်းတွေကစိတ်လုံခြုံမှုရလာမှာဖြစ်ပြီးတော့စိတ်ရဲ့လုံခြုံမှုလုံးဝရသွားတယ်ဆိုရင်တော့ခြေဥပြင်နိုင်တဲ့အထိအဆင်ပြေသွားနိုင်မယ်ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
โอเคဒီစာအများစုကတော့ဒီဝင်းကြီးကျောက်ရဲ့လုပ်ရပုံမှာထောက်ခံတဲ့သဘောထားတွေလည်းရှိပါတယ်ဆိုတော့ကိုဘူးကြီးရဲ့ဒီတစ်ချိန်ကတလို့ပေါ့လေဖိနှိပ်သူနဲ့ဖိနှိပ်ခံကြမှာတင်မုံခြေဖို့လို့အာဃာရမထားဖို့လို့ဆိုတဲ့ဟာမျိုးတွေကဟိုတော်တော်များပြောတဲ့တန်နေတဲ့ကျွန်တော်ကြားရတာရှိပါဆိုတော့ဝင်းကြီးကျောက်ရဲ့လုပ်ရစာနာမှုကလုတ်တင်တဲ့လုပ်ရဆိုပြီးတော့ဒါကြောင့်တချို့စာရည်လည်းဒီထဲမှာထောက်ပြတာပါဆိုတော့ဒီလိုတင်းမြဲအမြင်နဲ့ကြည့်မယ်ဆိုရင်ရောဒီလိုခြေလန်းလန်းလိုက်တာဟိုလက်ခံနိုင်တဲ့ခြေလန်းလို့မယူဆနိုင်ဘူးလား
အခုကစစရုံးကကိုဒီဟာသွေးထောက်ပြတယ်လို့ပဲတကယ်ဟိုအချိန်ခိုက်မဟုတ်ဘူးဗျာဆိုတော့ဒီအသင်ကုပြောင်းရေးကာလတရားမျှတမှုရှာဖွေရေးဆိုတဲ့ဟာကလုတ်ကိုလုတ်အောင်မှာဖြစ်ပါတယ်ဆိုတော့အဲ့လိုလုတ်တဲ့အခါမှာစစရုံးကကျွန်တော်ပြောခဲ့တယ်လို့အစ်င့်လိုက်အစ်င့်လိုက်လုတ်အောင်မယ့်အရာရှိတယ်အဲ့ဒီအစ်င့်လိုက်အစ်င့်လိုက်လုတ်အောင်မယ့်အခါမှာအစိုးရကထင်ရင်ထင်တဲ့အချိန်မှာလုတ်ချင်တဲ့အချိန်မှာလုတ်ချင်တယ်လို့လုတ်လိုက်တာမျိုးလုတ်လို့မရဘူးတခြားတကယ်ဟိုခြေခြေပြက်ပြက်နဲ့ခံရရတဲ့သူတွေကလည်းတုန်နေတည်းဖြစ်ပါတယ်အဲ့ဒီခံရရတဲ့သူတွေရဲ့အတန်လေးလည်းပေါ့ဖို့လိုတယ်ပြီးတော့အစိုးရကခံရရတဲ့သူတွေကိုကိုယ်စားမပြုဘူးတရားကတကယ်လို့တင်မုန်းချေတာပဲဖြစ်ဖြစ်လက်စားချေတာပဲဖြစ်ဖြစ်အဲ့လိုပြောနေကြတဲ့စကားလုံးတွေကလည်းအသွင်ကူးပွားရေးကာလတရားမျှတမှုရှာဖွေရေးရဲ့အမျိုးသားပြန်လည်တည်ပြန့်ရေးရဲ့ဟိုနားမလည်တဲ့သူတွေကလက်စားချေမယ်လက်စားချေမယ်ဆိုပြီးတော့ပြောနေကြတဲ့အမျိုးလေးဖြစ်ပါတယ်တကယ်တော့အတွင်ကူပိုင်းကလာတရားမျှတမှုရှာဖွေရေးဆိုတာကလက်စားချေရေးမဟုတ်ဘူးအတိတ်တုန်းကကျူးလွန်ခဲ့တဲ့သူတွေနဲ့ကျူးလွန်ခံရတဲ့သူတွေကြားထဲမှာသဟဇာတာဖြစ်ဖြစ်နဲ့ပြန်လည်ပေါင်းစည်းနေနိုင်ရေးဆိုတာပဲဖြစ်တယ်အခုကအဲ့လိုမဟုတ်ဘဲနဲ့အတိတ်ကကျူးလွန်ခဲ့တဲ့သူတွေကိုလက်ရှိရှိနေတဲ့အာဏာရဝန်ကြီးချုပ်တရားရောက်ကဒီတိုင်းမျှထိုင်ကြတော့တာကမျိုးသက်ပြန်လည်တည်မြဲရေးဆိုတဲ့ကောင်းတဲ့အောက်ကိုထည့်တဲ့သူက တကယ်ဟိုမှန်ကန်တဲ့လုပ်ရမဟုတ်ဘူးမှန်ကန်တဲ့စင်ကြီးမဟုတ်ပါဘူးတကယ်တမ်းဒီလိုလုပ်ရမျိုးတွေဖြစ်လာစေဖို့ဆိုလို့ရှိရင်စောစောတုန်းကကျွန်တော်ပြောခဲ့တဲ့အစ်စင်လိုက်အစ်စင်လိုက်ကိုအစိုးရအနေနဲ့ကချပြဖို့လိုပါတယ်ဒါဘာတွေလုပ်မယ်ဘသူတွေပါမယ်တကယ်တမ်းဖြစ်နိုင်တယ်ဆိုလို့ရှိရင်အမှန်တရားကော်မရှင်လိုအမျိုးဖွဲ့စည်းပြီးတော့လုပ်ရမယ့်ကိစ္စပါဒီလိုမျိုးလက်လွတ်စွဲလုပ်လို့တော့ကျွန်တော်တို့မအောင်မြင်နိုင်ဘူးလို့ပဲပြောအောင်ပါပ
ါဟုတ်ကဲ့ကျေးဇူးနဲ့ကိုဘိုးကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပြဖို့ထားတဲ့တချို့လည်းရှိနေပါသေးတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြောဆိုမောင်တက်တနာရဲ့ပေးစာပါကိုရန်နိုင်မဲ့ဖတ်ပြပေးပါခင်ဗျာ
မျိုးသားပြန်လည်တင်မြင့်ရင်လည်းယုံကြည်မှုတည်ဆောက်ရေးမှာတစ်ချိန်ကဖိနှိပ်သူတွေပဲဖြစ်ဖြစ်အဖိနှိပ်ခံတွေပဲဖြစ်ဖြစ်တိုင်းပြည်နဲ့လူမျိုးအတွက်အကျိုးရှိမယ်ဆိုရင်ယင်းနည်းတဲ့ဆက်ဆံရေးတွေရှိတဲ့နယ်လို့ယူဆမိပါတယ်သို့တော်နေပေါင်းများစွာစာပေဗဟုသုတအမောင်ကဘာတဲ့ပိတ်လောင်ခံထားတဲ့ပြည်သူတွေကိုသာနေစဉ်ခင်ပေတိုင်းတွေထိမ့်ချုပ်တဲ့ကြားတွေကစာပေဗဟုသုတအလင်းအောင်တွေပေးခဲ့တဲ့တက်ကြီးစာပေရှင်တွေကိုအယိုသေးပေးကြတော့ကြတဲ့နေရာမှာထင်ရှားတဲ့စာရေးဆရာလည်းမဟုတ်တဲ့အပြင်စာပေပညာရှင်တွေနဲ့နိုင်ငံရေးလှုပ်ရှားသူအများပြားကိုနှီးမျိုးစုံနဲ့ညှဉ်းပန်းနှိပ်စက်ခဲ့တဲ့စစ်ကောင်းဆောင်ဟောင်းတစ်ယောက်ကိုစာပေပညာရှင်ကြီးတွေနဲ့တန်းတန်းထားအယိုသေးပေးတာကတော့လုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ်ဘာကြောင့်လဲဆိုရင်ဒီဘွဲကပြည်သူတွေလေးစားကြည်ညိုကြတဲ့စာပေပညာရှင်တွေကိုကတော့တဲ့အခမ်းအနားပါအမျိုးသားပြန်လည်တင့်မြတ်ရေးအကျိုးဆွေးနွေးပွဲအခမ်းအနားမဟုတ်ပါဘူးအကယ်၍အဘအဝင်တွေများတက်ရှိထင်ရှားရှိနေခဲ့ရင်တွေးတောင်မတွေးဝင်တော့ပါဘူးရှင်းရှင်းပြောရရင်ပြန်လည်တင့်မြတ်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်စစ်တပ်ကအစိုးရအုပ်ချုပ်မှုအောက်နိုင်ငံဝန်ထမ်းကောင်း PP ဂုံတိတ်ကရှိရှိနေပြလိုက်ပါတမတော်ခေါင်းဆောင်တွေပေါ်ယုံကြည်မှုတွေတိုးပွားလာနိုင်သလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအစိုးရနဲ့တိုင်းသာလက်နက်ကိုင်တွေတိုက်ရိုက်ဆွေးနွေးခွင့်လမ်းကြောင်းတွေပွင့်သွားနိုင်ပြီးယုံကြည်မှုရှိရှိဆွေးနွေးနိုင်လာကြလိမ့်မယ်လို့ယူဆမိပါတယ်။နောက်ပြီးဖက်ဒရယ်ပြည်ထောင်စုအတွက်မလွဲမသွေပြင်ဆင်ရမယ့်အခြေခံဥပဒေပြင်ဆင်ရေးများစွာအထောက်အကူဖြစ်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာပါ။ကျွန်တော်ဒီမှာနောက်ထပ်စာတစ်ချို့လည်းရှိနေပါသေးတယ်။တယောက်ကတော့ကျွန်တော်ကပမနာဖိုးကြီးပါတယ်။ဒီကိစ္စမှာတော့ကွီးဖြိုးမှားပါတယ်။သူကတော့ဒီဝန်ကြီးချုပ်ဥပြုံမင်းသိရရည်ညွှန်းပြီးပြောထားတာပါခွင့်လွှတ်ပေးလိုက်ရပြီမြေကာဝါပြရမယ်အထက်မှာဘိုခင်ညွန့်တို့တိုင်းပြည်တစ်ခုလုံးကိုစနစ်တကျရုံမှဖြစ်စည်းသူတွေမပါပါဘူးတဲ့ရိုသေထက်သူရိုသေရမှာအမှန်ဆုံးပါတဲ့ခွင့်လွှတ်ရပြီမမေ့သင့်ပါဘူးတဲ့ဒီမိုကရေစီရေးတော်ဝင်ကြီးအတွေ့မချောက်သေးပါဘူးဝိညာဉ်တွေမကျွတ်သေးပါဘူးဆိုရေးပါတယ်သူကတော့နောက်တူကတော့ airline ဆိုတဲ့ပုံကပါသူကတော့ပြုံမင်းသိရအားအနာဆေးအနာရှင်ဟောင်းခင်းညွန့်ကိုအယူသေးပေးဆက်ဆံတာသူ့ရဲ့ပုံကရေးအရလို့ကျွန်တော်မြင်ပါတယ်ဒါပေမဲ့စာရေးဆရာအသင်းဝင်တူလို့ UTP စာရေးဆရာလို့သတ်မှတ်ရင်တော့မြန်မာနိုင်ငံစာရေးဆရာကိုရောပြည်သူတွေရဲ့မျက်နှာကိုပါအိုးမဲ့တုတ်တလို့ဖြစ်နေပါတယ်တဲ့အမျိုးသားပြန်လည်တင့်မြတ်ရေးမှလည်းမယောင်ယားစီလူတဲ့လူတွေတော်တော်များနေလို့အမျိုးသားပြန်လည်တင့်မြတ်ရေးအချိန်ကြာနေရတာဖြစ်ပါတယ်ဆိုပြီးရေးထားပါတယ်နောက်စာတချို့လည်းရှိပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ King B Quest ဆိုတဲ့ဒီအကောင့်ကတော့ဂလက်စားမချေတဲ့အဆင့်ဆိုရင်ရပြီလေတဲ့ရှစ်ခိုးတာကတော့များသွားပြီတဲ့မထွေးဆိုတဲ့အကောင့်ကတော့မြင့်မြတ်ပြီးတော့စစ်မှန်တဲ့တရားအမှန်တကယ်နှလုံးမသွင်းနိုင်မဲနဲ့အစွန်းရောက်ဝါရကိုဆွဲမြဲလက်ကင်ထားပြီးအာနာယူနေတဲ့သူတွေကိုပြန်လဲတင့်မြတ်ရေးလို့ယုံကြည်မှုတိဆောက်တယ်ဆိုတာကတော့ဘလို့နည်းနဲ့မှမဖြစ်နိုင်ပါဘူးတဲ့အာကျော်သူဟန်ဆိုတဲ့အကောင့်ကတော့ရင်ကြားဆေးရရောက်တယ်လို့ထင်ရင်တော့ခင်ညွတ်တယောက်တည်းကိုမကြော့နဲ့လေတဲ့ NND အစိုးရတပ်ဖွဲ့လုံးကသန်းရွှေမောင်အေးစတဲ့စစ်ဘိုလ်ချုပ်ဟောင်းနေလက်ရှိစစ်ဘိုလ်ချုပ်တွေကိုထီချင်း၅ပါးနဲ့နှစ်စဉ်ရှစ်ခိုးဥချကြော့ကြပါလားတဲ့ဒါမှသူတို့လဲစိတ်လုံးကြုံပြီးတော့ခြေဥကိုပြင်ပေးမယ်ဆိုရင်တော့ကော်ပြီးပဲတဲ့မျိုးမြင့်ဆိုတဲ့အကောင့်ကတော့တစ်ချိန်လုံးကဖိနှိပ်ခဲ့တဲ့အာဏာရှင်တွေကိုအယုသေးပေးနေသူတွေဟာဘဝမေ့တဲ့အောက်တန်းစားအလွာတွေပဲဖြစ်ပါလိမ့်မယ်ခင်ဗျာတဲ့ကျုပ်ဆိုတဲ့သူကတော့လှေကွက်ကြီးကြံအလံမလဲစရမ်းပါတဲ့ဦးနိုင်နိုင်ဆိုတဲ့အကောင့်ကတော့တိုင်းပြည်နဲ့ပြည်သူပြည်သားတိုင်းရင်းသားတွေဟာဒီလိုစစ်အာဏာရှင်ကြီးတွေနဲ့နောက်လိုက်တွေကပူးပေါင်းပြီးတော့နှိပ်စက်ခဲ့လို့အခုချိန်ထိမွဲပြာကျနေတာကိုမသိတာလားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်တယောက်ဖြစ်နေပြီးတော့အတိတ်တရားတွေနဲပါတာကတော့စဉ်းစားစရာဖြစ်နေပါပြီတဲ့ကိုသဲမောင်ဘန်ကောက်ကတော့ဒီလိုမျိုးထိုင်ကြော့တာကတော့မလုံသင့်ဘူးလို့မြင်ပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့ဒီဆက်စပ်ကိုတရားသွေးလဲထောက်ပြသလိုပေါ့လေဟိုပြန်လဲတင့်မြတ်ရေးဆိုရင်လည်းသဘောထားကွဲတာတွေကဒီတော်တာရှင်ရဲ့စာရီမှာကိုအထင်ရှားမြင်နေရပါတယ်ဆိုတော့ပြန်လဲတင့်မြတ်ရေးအတွက်ဟိုလန်ကင်းပြနေမယ့်အခြေအနေမျိုးတွေပေါ်လာအောင်ဘာတွေလုပ်ဖို့များလိုနေမလဲခင်ဗျအ
ဓိကတော့ဗျာဟိုဆိုတော့ကျွန်တော်တို့ဒီကိုဘူကြီးပြောသွားပြီလို့ပဲအခြေအခြေလောက်ဆရာကြီးရှိတယ်လူဆက်ကြီးတစ်ခုကကျွန်တော်တို့အရင်ပြပတ်ကရှိခဲ့တဲ့လူဆက်ကြီးတစ်ခုကကျွန်တော်တို့ဟိုလင်းမီတက်ကဟိုကျွန်တော်တို့ပြောဆောင်ရမှုတွေအရင်းမိဆက်ဆံမှုတွေလက်မတက်လို့လို့ဟိုဘောတော့ဟိုပြောင်းတဲ့ပြောင်းကြားမှာပေါ့နော်ဒီလိုကြားကံကျွန်တော်တင်းမာမှုမျိုးကြီးဆက်ချဖို့တက်ကိုကျွန်တော်တို့ engagement ပေါ့ဖြစ်ဖြစ်လို့ရတယ်ဆက်တော့ဒါကကျွန်တော်တို့ဟိုတစ်ခွတ်တစ်ခွတ်ပြောလို့ဆိုလို့ရအောင်လုပ်တဲ့အချက်လဲတကယ်ကတော့ဆိုတော့ ကျွန်တော်ဟိုဖတ်သွားတဲ့စာရင်းနဲ့ပတ်သက်လို့ကျွန်တော်တစ်ခါလေးလည်းပြောချင်ပါတယ်။ကျွန်တော်တို့အစိတ်ကဖြစ်ခဲ့တယ်ကျွန်တော်လူတွေကျွန်တော်ရေးနေတာဟုတ်ပြီ။အစိတ်မှာကျွန်တော်တို့ဒီဇိုင်းတပီလုံးတစ်ခါရောက်ပြီးဒီဇိုင်းတပီလေးချဲတဲ့လက်စီချဲတဲ့ကျွန်တော်တို့ခက်တဲ့ဆိုးကြီးဟလားကျွန်တော်ပြိလိုက်လို့ရှိခဲ့တယ်။ဒါကိုကျွန်တော်တို့ကအစ်အိတ်ဘူးကြီးခက်တဲ့ဆိုးကြီးဒါရရကျွန်တော်တို့နောက်တစ်ချိန်ဘယ်တော့မှပြန်လဲမပေါ်ပေါက်လာဖို့ကျွန်တော်တို့အားလုံးကျွန်တော်တို့နောက်ကထပ်ပြီးမပေါ်ပေါက်ကာဝယ်ဖို့လုပ်ရတာကိုကျွန်တော်ပြောဖို့တော့ဒါရှိကျွန်တော်တို့ကဆုံးဖြတ်ချက်ပြထားရမယ်။ဒါကမှားခဲ့တယ်ဒါကမလို့မလို့ဆက်ပြီးကျွန်တော်တို့ကပြထားရမယ်။ပြထားလိုက်တော့မှကျွန်တော်တို့ကနောက်ကြည့်ပြီးကကျွန်တော်ပြင်ရမှာကြည့်ပြီးတော့ဒါကိုကျွန်တော်တို့ကနောက်ကထပ်ပြီးအနာကရုပ်ချက်ပြီးဖြစ်ပေါ်မှာတော့ကျွန်တော်တားပြီးတယ်လေ။ဒါဟာတော်လို့တစ်ခါတော့တကယ်ကိုရွေးချယ်တယ်လို့ကျွန်တော်တို့ပြင်လာစိတ်အဖြစ်ပဲ။ကျွန်တော်ရွေးချယ်ပြီးတစ်ခုတော့အဲ့ဒီဟာကိုညံ့အောင်ပြောရမယ်။ဆိုတော့အမှန်ကြားဆိုတာပဲ။အတိတ်ကဘာလို့ဖြစ်ခဲ့လဲ။အခုဖြစ်ခဲ့တဲ့ဟာကိုကျွန်တော်ကစိတ်ချင်းချင်းနဲ့အာဃာတချင်းချင်းနဲ့ကျွန်တော်တို့ဟိုသမထိတ်ခံကြကြနဲ့ဖြစ်ပြပြီးတော့ဒီလိုဖြစ်ခဲ့တယ်။ဒါပြမဖြစ်ဖြစ်မဖြစ်တိုင်းဘူး။ဒါပြဖြစ်ဖြစ်ဖြစ်တိုင်းဘူး။ကျွန်တော်ခွဲကြစိတ်ကြပြီးတာဝန်ရှိတဲ့သူကတာဝန်ရှိသူကိုတောင်းပန်လိုက်ပြီးတော့ကျွန်တော်တို့ကနောက်ကိုဆိုးပြီးဆက်ပြီးလာဒီလိုမျိုးစိတ်နဲ့ဒီလိုမျိုးဖြစ်နေပြီးမပေါ်ပါအောင်ချေချုပ်ကြမယ်ဆိုကျွန်တော်ကတကယ်စစ်တယ်လေရေကြီးများစီကိုဖြောက်ကြတာ။အဲ့တော့ကိုတစ်ဖက်ပြီးပေါ်လို့ကျွန်တော်တို့တစ်ဖက်တည်းရနေပြီးတော့ကျွန်တော်တို့ဒီလူတွေဆိုတော့မရအောင်တစ်ဖက်ကလည်းလူတွေရင်းနဲ့ပြီးပေါင်းလာဖို့လိုတယ်။တစ်ဖက်ကလည်းဟိုဒီထိုင်ရှိခိုးခိုးရုံမကဗျာတိုက်ကြလို့လည်းပထမနဲ့လုပ်နေပြီကျွန်တော်ယူသားစီရမဖြစ်ဘူး။ဟုတ်ကဲ့ဟုတ်ပါမယ်။အဲ့ဒီနေရာကိုဥပ္ပိယောဟာဟလာဒီပါပြောသွားတယ်ကျွန်တော်ဒီမှာဟိုကျွန်တော်ဒီဘက်ကရေလောကဒီဆက်ဆက်ခဲ့တဲ့လူကအခုလူတွေဒီကောင်းကောင်းကိုဆက်ဆက်ရကပါသူကတော့ဘာအတိမပြမှုတွေပြောသွားတယ်အဲ့လိုပုံစံတွေရှိနေချင်းဒီလိုပြန်သားစီရအခုပဲဖြစ်နေလို့ပြောတော့မအောင်ဘူ
း။ Okay ပါဝင် Okay ကျွန်တော်အချိန်တလောက်ပဲရတဲ့အတွက်ဒီနေရာမှာပဲဆုံးသတ်ချင်ပါတယ်။ပါဝင်ဆွေးနွေးပေးတဲ့ဒရန်ဆာဆရာဦးတီယာသွေးဦးဘိုကြီးကိုရင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့ VOA ရဲ့စနေနေ့ညတရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ71925တို့မှာဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါအောင်ဗျာ
။အမေရိကန်အစိုးရရန်ရာတချို့ရထားရတာသတင်းနှစ်ပတ်ကျော်လာတဲ့အချိန်မှာပဲအဲ့ဒီလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရဲ့အတွက်လွှတ်တော်အမတ်တွေနဲ့ဒုသမရမိုက်ပန့်စ်ဦးဆောင်တဲ့အင်ပီရိုတာဝန်ရှိသူတွေမနေ့စနေနေ့ကညှိနှိုင်းခဲ့ကြပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းကာရဲ့အတွက်ဆိုပြီးတော့သမရဒိုနယ်ထရမ့်တောင်းထားတဲ့အစိုးရအသုံးစရိတ်ကိစ္စမှာသဘောတူညီမှုမရတာကြောင့်အစိုးရလုပ်ငန်းတချို့ရပ်ထားရတဲ့အခြေဆိုင်နေတာဖြစ်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတချို့ခဏရာရေးရပ်ဆိုင်ထားတဲ့အချိန်အတွင်းအလုံနာထားတဲ့အလုံသမားဥယျာဉ်မြင့်တက်လာတဲ့အကြောင်းအမေရိကန်လေဆိပ်လုံခြုံရေးဆိုင်ရာအစိုးရအေဂျင်စီကပြောဆိုထားပါတယ်။ TSA လို့ခေါ်တဲ့လေဆိပ်လုံခြုံရေးဌာနကဝန်ထမ်းတွေဟာမရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေဖြစ်အဖြစ်သတ်မှတ်ခံရတာကြောင့်ဒီအစိုးရဝန်ထမ်းတွေကအစိုးရလုပ်ငန်းတွေပိတ်ထားစဉ်အတွင်းလှစာမဲ့အလုပ်လုပ်ပေးနေရတာပါ။အားလိုက်ရဲ့အချိန်အတွင်းကစပြီးတော့အလုပ်လာစီမုံအမိန့်ချခံရတဲ့ဝန်ထမ်းဥယျာဉ်များလာတဲ့အကြောင်း TSA ကတောက်ကြားနေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံပြည်တွင်းစစ်ပွဲတွေနဲ့တရားဝင်သိမ်းပိုက်အုပ်ချုပ်မှုဆိုတဲ့ကိစ္စတွေအဆုံးသတ်သွားအောင်အမေရိကန်တို့နဲ့ဆွေးနွေးညီနိုင်မဲ့ကိစ္စတွေကိုစီစဉ်ထားတဲ့အတိုင်းဆက်သွားနေပါတယ်လို့တာလီဘန်တို့ကပြောပါတယ်။ဒါပေမဲ့လည်းအာဖဂန်အစိုးရနဲ့ကဘူးမြို့မှာတိုက်ရိုက်ဆွေးနွေးဖို့ကတော့တာလီဘန်တို့ကထပ်ပြီးတော့ပယ်ချထားတာပါ။ငြိမ်းချမ်းရေးသဘောတူညီမှုအတွက်အမေရိကန်တာဝန်ရှိသူတွေနဲ့နောက်တစ်ကြိမ်ဆွေးနွေးဖို့ရှိပေမဲ့လည်းနေရာနဲ့အချိန်ကိုတော့မဆုံးဖြတ်သေးဘူးလို့တာလီဘန်တပ်ဖွဲ့ပြောခွင့်ရသူဇဘီဟူလာမူဂျာဟက်က VOA ကိုပြောပါတယ်။ပြည်ထောင်နိုင်ငံပါရစ်မြို့လေကောင်မှာချီတက်လာတဲ့ဆန္ဒပြသူတွေကြားတဲ့ကိုမြေရုံပုံတွေလှူတွေထိတ်လန့်သွားအောင်လုပ်တဲ့မီရှူမိဘတွေနဲ့ပြည်내လုံခြုံရေးတပ်တွေကပြစ်ပြီးတော့လူစုခွဲခဲ့ပါတယ်။ထောင်ပေါင်းများစွာတော့အဝါရောင်ရောင်ပြန်ဆွတ်ကျဲဝတ်တဲ့ဆန္ဒပြသူတွေကပြည်내သမ္မတမက်ခရွန်ကိုဖိအားပေးဖို့ချီတက်လာကြတာပါ။စိမ့်မြင့်ရဲ့ဘက်ဘက်ကန်းကလေးစားတောက်ဆိုင်တစ်ခုမီးလောင်ခဲ့ရပါတယ်။ OC ပြတိုက်ပေါ်မှာလည်းမီကိုရီမြေရုံပုံတွေအငွေတွေနဲ့ပြင်းနေပါတယ်။ကျိုးပြီးတော့ခွင်တောင်းထားတဲ့လမ်းကြောင်းကနေဆန္ဒပြသူတွေခွဲထွက်သွားတဲ့အချိန်မှာတော့ဘဲကနေထွက်လာမှမသိတဲ့ပြည်내ရဲတွေထွက်လာပြီးအခြေအနေကိုထိန်းသိမ်းခဲ့ရတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုနန်းလောင်ပြပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမန်ဤတန်းစင်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ3240 48နဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေတာဖြစ်ပါတယ်။တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ပျော်ရွှင်ပွဲနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.